Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American အတန်ရဲ့2024ခုနှစ်မတ်လ30ရက်စနေညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီ Washington DC မြို့တော်ကနေတက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ19.2532နောက်လိုင်းလက်မီတာ190အပြင် VOA ရဲ့ website Facebook နဲ့ YouTube ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းတွင်တက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပ
ါ။မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇုံဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့လေဗနာမှာရှိနေတဲ့ကုလသမဂ္ဂဝန်ထမ်းတချို့ပုံချီထိမှန်ပြီးဒဏ်ရာရသွားပါတယ်။ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးအိန္ဒိယကို၂ရက်ကြာတွားရောက်ခဲ့ပါတယ်။ဒီသတင်းနဲ့ပါဝင်တခြားထိတန်းရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူတင်ပြပေးမှာပါခင်ဗျာ
။ဟုတ်ကဲ့ပါကိုစောဝင်းလိုက်ရေ။နောက်ဒီနေ့အထူးခြားဆုံးသတင်းတွေမှာတော့ထိုင်းဆက်ရုံမတော်တဆမှုမှာလှုပ်သားကူညီသူက
တိုင်းနိုင်ငံလျောင်းခရိုင်မှာတန်ယုံဆောက်လုပ်ရေးလုပ်ငန်းဝင်ခုပါဒီကလေးကြီးသားကြီးခုပြိုကျပြီးတော့နောက်မြန်မာလူသား6ဦးကလေးမောင်းလာတော့တရုတ်လူပြီးပါတယ်အားလုံး9ဦးပြေဆုံးသွားတယ
်ပြီးရင်ဒုအသံနောက်ဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာအပါအဝင်စနေညပတ်စဉ်ကဏ္ဍတွေဆက်တိုက်ပါအခုအရင်ဆုံးတော့ထိတဲ့ရောက်တဲ့တင်းကိုကိုစောဝဲလိုက်နဲ့ပြောပြမှာပါခင်ဗျာ
လပ်နိုနိုင်ငံတောင်ပိုင်းမှာစီးရဲအခြေအနေကိုလေ့လာနေတဲ့ကုလသမဂ္ဂဝန်ထမ်းတွေနာဘုံကြည်ကြလို့၄ရောက်တန်းရရသွားတယ်လို့ကုလသမဂ္ဂကပြောပါတယ်။အစ္စရေးနဲ့လေဗနွန်နယ်စပ်မြင်းတလျှောက်လက်ကျင်ခြေလျင်လေ့လာရေးလုပ်နေကြတဲ့ UNTSO အဖွဲ့ဝင်၄ရောက်နာဘုံကြည်ကြရောက်ပောက်ကွဲခဲ့တာလို့ကုလသမဂ္ဂရဲ့အပြစ်ခတ်ရစေးရေးလေ့လာစောင့်ကြည့်ရေးအဖွဲ့ UNTSO အဖွဲ့ကထုတ်ပြန်ပါတယ်။အစ္စရေးစစ်တပ်နဲ့လေဗနွန်နယ်က Hezbollah အဖွဲ့အကြအပြန်အလှန်ပစ်ခတ်မှုတွေရှိနေတဲ့နယ်စပ်နေရာတွေမှာဖြစ်ပွားခဲ့တာပါ။ဘဲကလာတဲ့ဘုံလဲဆိုတာကို UNTSO ကမပြောပေမဲ့လက်ဗနိုမက်ကတော့အစ္စရေးဘက်ကလို့ဆိုပါတယ်ညီညာရေးထိန်ကုလသမဂ္ဂဝန်ထမ်းတွေအပေါ်ပြစ်မှတ်ထားတာလုံးဝလက်မခံနိုင်ဘူးလို့ကုလသမဂ္ဂအဖွဲ့ကထုတ်ပြန်ကြမှာဖော်ပြထားပါတယ်အကြောင်းမဲ့နောက်ထပ်ထိခိုက်မှုတွေမဖြစ်အောင်အပြန်အလှန်ပစ်ခတ်မှုတွေရဖို့နှစ်ဖက်စလုံးကို UNTSO အဖွဲ့ကထပ်ပြီးတောင်းဆိုခဲ့ပါတယ်အစ္စရေးစစ်တပ်နဲ့တိုက်ခိုက်နေတဲ့ပါလက်စတိုင်းဟာမတ်စစ်သွေးကြော်တွေပေါ်ထောက်ခံတဲ့ Hezbollah စစ်သွေးကြော်အဖွဲ့နဲ့ Israel စစ်တပ်အကြားနေ့စဉ်လိုလိုပစ်ခတ်မှုတွေရှိနေပါတယ်။ Gaza ကမ်းမြောင်ဒေသထဲမှာတော့ Gaza မြို့ကဆန္ဒရိပ်ခါဝဲတဲ့နေရာမှာတင်နပ်ပစ်ခတ်မှုလူအုပ်ပိမှုတွေကြောင့်အနည်းဆုံး9ယောက်သေဆုံးသွားတယ်လို့ပါလက်စတိုင်းလာဂျန်နီအဖွဲ့ကပြောပါတယ်။အင်းလင်းအားကြီးလာချိန်မှာအကူအညီပေးဝေတဲ့နေရာနာမိလောင်နေတဲ့နေရာတွေကိုအကူအညီတွေစတင်ဆောင်လာတဲ့ကားတွေဖြန့်ပေါင်းသွားတဲ့ဟာကိုဗီဒီယိုထဲမှာမြင်ရပါတယ်။အဲ့ဒီဗီဒီယိုထဲမှာတင်နာပစ်ခတ်တံတွေလည်းကြားနေရပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံခြားရေးဝန်ကြီးကတော့အိန္ဒိယနဲ့ဆက်ဆံရေးတိုးတက်အောင်အိန္ဒိယနိုင်ငံခြားရေးဝန်ကြီးကိုသွားတွေ့ခဲ့ပါတယ်။ရုရှားနဲ့ဆက်ဆံရေးတည်လဲတဲ့အိန္ဒိယဆွေကနဲ့ဆက်ဆံရေးတိုးတက်အောင်ကြိုးစားဖို့ယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာအခုလိုသွားရောက်တွေ့ဆုံခဲ့တာပါ။ချက်တာရင်းနေတဲ့ကရောက်နေတဲ့ယူကရိန်းဝန်ကြီးကူလီဘာဟာအိန္ဒိယနိုင်ငံခြားရေးဝန်ကြီးစူဘရာမယံဂျိုင်ရှန်ကာပါဝင်လက်ထောက်မျိုးသားလုံခြုံရေးအကြံပေးရာရှိတော့နဲ့ဒီနေ့မတ်လ30ရက်နေ့မှာတွေ့ဆုံခဲ့ပါတယ်။အိန္ဒိယဟာစစ်အေးခေတ်ကာလကတည်းကရုရှားရဲ့အရင်းနှီးဆုံးမဟာမိတ်အဖြစ်ရပ်တည်လာခဲ့သလိုယူကရိန်းကိုကျူးကျော်စစ်တိုက်နေတဲ့အပေါ်မှာလည်းပြင်းပြင်းထန်ထန်ဝေဖန်ခြင်းမရှိခဲ့ပါဘူး။အိန္ဒိယဝန်ကြီးချုပ်နရန်ဒရာမိုဒီကယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီနဲ့ရုရှားသမ္မတဗလာဒီမာပူတင်တို့နဲ့သက်သက်စီဆက်သွယ်ဆွေးနွေးခဲ့ပြီးတရင်တစ်ပတ်အကြာမှာယူကရိန်းဝန်ကြီးကူလီဘာအခုလိုအိန္ဒိယကိုရောက်လာတာဖြစ်ပါတယ်ခင်ဗျာ
။ဟောင်ကောင်မှာလူခွင့်ရင်းနဲ့လွတ်လပ်မှုကိုတိုးမြင့်ဖိနှိပ်နေမှုမှာတာဝန်ရှိသူတွေအပေါ်အမေရိကန်ပြည်ဝင်ခွင့်ကန့်သက်သွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနကကြေညာလိုက်ပါတယ်။ဒီမိုကရေစီအခွင့်အရေးတွေကိုပိုပြီးကန့်သက်တင်းကျပ်တဲ့လုံခြုံရေးဥပဒေသစ်ဟောင်ကောင်မှာထုတ်ပြန်ခဲ့ပြီးမကြခင်အခုလိုအရေးယူမှုတွေလုပ်တော့မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဘယ်တာဝန်ရှိသူတွေကိုပြစ်မှတ်ထားပြည်ဝင်ခွင့်ကန့်သက်ပိတ်ပင်မလဲဆိုတာကိုတော့အတိအကျဖော်ပြထားခြင်းမရှိသေးပါဘူး။နိုင်ငံတော်အကြီးအကဲပြည့်စည်အောင်လှုပ်ဆောင်မှုလျှို့ဝှက်ချက်ပေါက်ကြားမှုတမကနိုင်ငံသားတွေနိုင်ငံခြားလုပ်ငန်းတွေနဲ့အဆက်အဆံရှိသူတွေကိုပါအရေးယူနိုင်အောင် Article 23လို့တည်ကြတဲ့လုံခြုံရေးဥပဒေကိုလှုပ်ထားတာကိုထောက်ပြထားပါတယ်။ဟောင်ကောင်မှာဗြိတိန်အုပ်ချုပ်မှုအောက်ကနေတရုတ်ပြည်မှကြီးကိုအစိုးရလက်ပြန်အပ်ခဲ့တဲ့1998ခုနှစ်ကစလို့တရုတ်အစိုးရကတိပေးထားတဲ့အတိုင်းလွတ်လပ်မှုတွေပေးထားရလားဆိုတာအမေရိကန်နိုင်ငံရေးဌာနကနှစ်စဉ်အမေရိကန်လွတ်တော်ကိုအစိုးရခန်းစာတင်ပြနေတာဖြစ်ပါတယ်။ဟောင်ကောင်မှာလူမှုအခြေပြုအဖွဲ့တွေသတင်းမီဒီယာတွေနဲ့အတိုက်အခံတွေအပေါ်ဖိနှိပ်ဖမ်းဆီးနေရုံမကပြပရောက်နေကြတဲ့ဒီမိုကရေစီရေလှှရှားသူတွေကိုပါဖမ်းဆီးနိုင်အောင် ဟောင်ကောင်အာဏာပိုင်တွေဒါမှကဒီမကြီးအစိုးရဘက်ကတိုးမြင့်လှုပ်ဆောင်နေတဲ့လုပ်ရည်တွေပါတဲ့ဒီနေ့အစည်းအဝေးခါစားမှာမိမောင်းထုတ်ပြထားတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်ဟောင်ကောင်မှာမကြာခင်ကပြဋ္ဌာန်းခဲ့တဲ့လုံခြုံရေးဥပဒေမှာနိုင်ငံခြားသားတွေနိုင်ငံခြားအဖွဲ့အစည်းတွေနဲ့အဆက်ဆံလုပ်တဲ့နေရာမှာတရားမဝင်ရွေချက်တွေမလျော်ကန်တဲ့နှီးတွေဖြစ်နေရင်ထောင်ဒဏ်14နှစ်အထိကြာခံရနိုင်တယ်လို့ဥပဒေထဲမှာဖော်ပြထားပါတယ
်ပြည်သက်မှာလုံမယ်အိုလံပစ်ပွဲအတွက်ရဲထောင်ချီကူညီပေးဖို့နိုင်ငံတကာကိုပြည်သက်ကတောင်းဆိုလိုက်ပါတယ်ပြည်သက်နိုင်ငံပါရီမြို့တော်မှာနွေရာသီကျင်းပမယ်အိုလံပစ်အားကစားပွဲတော်ကျင်းပတဲ့အခါလုံချုံရေးအတွက်ရဲတပ်ဖွဲ့ဝင်2000ကျော်ကူညီပေးဖို့ပြည်သက်ဆိုရကနိုင်ငံပေါင်း46နိုင်ငံကိုအကူအညီတောင်းလိုက်တာပါဇူလိုင်26ရက်နေ့ကနေဩဂတ်17ရက်ထိဒီနှစ်ကျင်းပမယ်အားကစားပွဲအတွက်လုံခြုံရေးစီစဉ်တွေကိုအိုလံပစ်ပွဲတာဝန်ရှိသူတွေစီမံဆောင်ရွက်နေတယ်လို့လုံခြုံရေးသတိပေးချက်တွေကိုလည်းတိုးမြှင့်ထားပါတယ်။အားကစားပွဲတွေကျင်းပတဲ့အခါလုံခြုံမှုရှိစေရေးအတွက်နိုင်ငံခြားရဲတပ်ဖွဲ့တွေကိုဇန်နဝါရီလတည်းကအကူအညီထပ်တောင်းထားတယ်လို့ပြည်သက်ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။အနောက်ခံခွေးတွေနဲ့လုံခြုံရေးယူတဲ့တပ်တွေကူညီဖို့နိုင်ငံတချို့ကစစ်တပ်တွေကိုလည်းပြည်သက်ကာကွယ်ရေးဌာနကအကူအညီတောင်းထားပါတယ်။အခုလိုနိုင်ငံတကာအားကစားပွဲတွေမှာလုံခြုံရေးအတွက်နိုင်ငံခြားကအကူအညီတောင်းခံကြလိမ့်ရှိပါတယ်။ကာတာနိုင်ငံမှာ2022ခုနှစ်ကကျင်းပခဲ့တဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေကလည်းပြင်သစ်ကလက်နက်ကန်ရဲတပ်ဖွဲ့ဝင်200ဆေလွတ်ပေးခဲ့ပူပါတယ်ခင်ဗျာ။ VOA မတ်လ30ရက်စနေညသတင်းတွေကိုကိုစောဝင်းလိုက်နဲ့ကြောပြပေးခဲ့တာပါ။အခုတော့သတင်းပေးပို့ထားတဲ့ထိုင်းစစ်ရုံးကမတော်တဆမှုကြီးပါထိုင်းနိုင်ငံချွန်ဘူရီခရိုင်လျောင်မြို့နယ်တဲကဆောက်လေလုပ်ငန်းခွင်မှာကရိန်းပြိုကျလို့မြန်မာလုံသား6ယောက်သေဆုံးခဲ့ရပါတယ်သူတို့နဲ့နာချင်းကြံလုံသမားထောင်ချီတောင်းဆိုလို့ရဲကဝင်ဖြေရှင်းခဲ့ရပါတယ်မယေးမှာအပြည့်အစုံပြောပြပေးပါဦးခင်ဗျာ
ထိုင်းနိုင်ငံချွန်ဘူရီခရိုင်လျောင်မြို့နယ်ဗိုတဲမြို့မှာလုံသမား3000ကျော်အလုပ်လုပ်ကင်နေတဲ့တန်တဲ့ပစ္စည်းထုတ်လုပ်တဲ့စစ်ရုံးဝင်တဲကဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုမှာမတ်လ29ရက်နေ့တောက်ကြနေ့ကကရိန်းပြုတ်ကျလို့မြန်မာလူသမားတွေတိတ်ဆုံးခဲ့ပါတယ်စုစုပေါင်း9ယောက်မှာ6ယောက်ကမြန်မာလူသမားတွေဖြစ်တယ်ဆိုပြီးအလုပ်သမားတွေကိုအကူအညီပေးနေတဲ့ MHAC မြန်မာ Humanitarian Action Center ကတာဝန်ခံကိုရဲမင်းကအခုလိုပြောပြပါတယ
်တိုင်းနိုင်ငံလျောင်းခရိုင်မှာရှိတဲ့ကျွန်တော်တို့တန်ယုံဆောက်လုပ်ရေးလုပ်ငန်းခွင်ပို့ပါဒီကရိန်းပေါ့နော်ကရိန်းအမြင့်ကရိန်းကြီးသားကြီးတစ်ခုပြိုကျပြီးတော့ကလေးမောင်နဲ့သူတို့မြန်မာလူသား6ဦးကလေးမောင်လာတော့တရုတ်လိုပြီးပါတယ်အားလုံး9ဦးသေဆုံးသွားတယ်ဖြစ်စဉ်အဲ့ဒီဖြစ်စဉ်မှာကျွန်တော်မင်းညတော့ကဒီအဲသုံးတန်တိုင်းရဲတွေရောက်လာတယ်ပူကင်းဖြစ်စဉ်တိုင်းရဲတွေရောက်လာတယ်အဲ့ဒါဒီမိုဒီကားတွေကယ်လေကားတွေအပြင်လောင်းတွေလာတော့တယ်တောက်ပြီးတော့တယ်ဖို့လောက်တဲ့ချိန်မှာလောက်သမားတွေကအရင်ကားတွေကလည်းလို့တောင်းဝင်ထဲမှာသေဆုံးမှုတွေရှိတယ်အုပ်ရှင်ကတာဝန်ယူမှုတာဝန်ခံမှုမရှိဘူးအဲ့ဒီကလောက်သမားတွေကျေနပ်မှုမရှိဘူးမြေလောင်းကားတွေထွက်ဖို့ကပိတ်ထားတယ်အဲ့လာပြီးတော့မှသူတို့ဒီမိနာကြီးကိုဖိုက်ပြနေတဲ့မိနာကြီးကိုဘယ်လိုပေးပါလဲဆိုပြီးမနေ့ကတော့အလုပ်သားတွေအားလုံးစုယုံပြီးတော့အလုပ်သားထောင်ထဲကြည့်ပြီးတော့အဲကျွန်တော်တို့အလုပ်ရှင်ကိုတောင်းဆိုတော့ထိုင်းရဲတွေလည်းအများကြီးရောက်လာတယ်
။တည်ဆုံးခဲ့သူတွေအတွက်တယောက်ကိုဘန်းငွေ16သိန်းစီမိနာကြီးပေးဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်။အလုပ်ရှင်တွေဘက်ကဘန်းငွေ5သိန်းအရင်ပေးပြီးမှနောက်ထပ်3လအကြာမှကျန်တဲ့မိနာကြီးပေးမယ်လို့သဘောတူထားပေမဲ့အမှန်တကယ်ရနိုင်ဖို့တောင်းဆိုနေကြတာဖြစ်ပါတယ်။ပထမသဘောတူညီချက်စာရွက်ဟာပြည့်စုံမှုမရှိတာကြောင့်အလုသမားတွေဘက်ကထပ်မံတောင်းဆိုမှုတွေလုပ်ခဲ့တာဖြစ်တယ်လို့လဲ MHAC အဖွဲ့ကမတ်ဖြူသစင်ဦးကပြောပါတယ
်တယ်ပန်ဘတ်ဆက်တဲ့ပြန်ပြီးမယ်ဒါပေမဲ့အဲ့ဒီပြန်ပြီးမယ်ပဲရေးထားတာဒါပေမဲ့ဟိုအဲ့ဒီပတ်စံ5သိန်းလက်ခံတဲ့အလုသမားတွေကိုလက်မှတ်ထူခိုင်းတယ်လက်ပုံပြခိုင်းနောက်ထပ်3လအစဉ်မှာဒီစက်ယုံကနေပြန်ပြီးမယ်ဆိုပြီးစက်ယုံရဲ့နာမည်မပါဘူးစက်ယုံလူကိုမပါဘူးဒီစက်ယုံတတိရဲ့ပေါ့နော်လက်မှတ်မပါဘူးနောက်ပြီးအတိတ်တတိရဲ့လက်မှတ်မပါဘူးဒီထိုင်းအာဏာပိုင်ဆိုင်ရာဒီနဲ့ရဲ့လက်မှတ်မပါဘူးဆိုတော့ဒီစာရွက်ဒီနောက်ထပ်3လအစဉ်ထဲမှာတတိယပြန်မပြီးဘူးဆိုတော့ဒီပတ်စံကျန်တဲ့စက်တဲ့ပြန်မပြီးဘူးဆိုရင်ပိုင်မနေရမှာဖြစ်ဖြစ်နေတာပါ
ချွန်ဘူရီခရိုင်ထဲကအလုသမား3000ကျော်အလုလောက်ကန်နေတဲ့တန်တဲ့ပစ္စည်းထုတ်လုပ်တဲ့စက်ယုံမှာနောက်ထပ်စက်ယုံအစောက်ဦးတစ်ခုဆောက်လုပ်စဉ်မှာကရိန်းပြိုကျခဲ့တာဖြစ်ပါတယ်တေဆုံးသွားခဲ့တဲ့မြန်မာလူသမားတွေနင့်နာကြီးအပြည့်အဝရရှိရေးသေချာတဲ့အာမခံချက်စာချုပ်ချုပ်ပေးဖို့အတွက်ကျန်တဲ့အလုပ်သမားတွေကတောင်းဆိုခဲ့ကြပါတယ်ရှင်
။မအေးမှပြောပြခဲ့တာပါ။အခုတော့ပတ်စင်ကဏ္ဍတွေဇက်တိုက်ပါ။ပထမဆုံးကတော့တိုးတန်အစီအစဉ်မှာအနာကြီးယောဂတဲ့အခက်အခဲကိုပြောထားပါတယ်။ကျမကြီးဆောင်ရှက်မှုယူရင်းနေတဲ့မြန်မာမှာအနာကြီးယောဂတဲ့တွေဆေးကုဖို့ပိုခက်ခဲနေတာကို Frontier မြန်မာအဖွဲ့ပြောပြပေးပါအောင်ခင်ဗျာ။
မှမိတော့တော့ထပ်ပြင်းပြန်ပြီးတော့ခံစားရမှာပြရမှာဒီနာယောကကျေလို့ငါ့ကိုပြစ်သွားကြတယ်
အနာကြီးယောဂဟာကမ္ဘာနိုင်ငံအများစုမှာကင်းစင်ပြောက်ွယ်သွားပြီဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာတော့အခုချိန်ထိကိုကျန်ရှိနေသေးပါတယ်။ယောဂပြောက်ွယ်အောင်ကုသနိုင်သူတော်တော်များများကလည်းနောက်ဆက်တွဲမတန်ဆွမ်းမှုတွေနဲ့ပဝန်းကျင်ရဲ့ဖယ်ကျင်ထားမှုတွေကိုခံစားနေရပြီးအခုလိုအချိန်မှာတော့ရှင်သန်ရက်တီဘူတောင်ခက်ခဲနေကြပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းကလူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို foundation hero တွေကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့သတင်းထောက်တွေကရေးသားတင်ဆက်ပေးထားပါတယ်ဆောင်းမအတွင်းနှုံချုံရေးအခြေအနေတွေကြောင့်နာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
တော့ကျွန်တော်ကအရင်က3-4ချိန်မှာပေါ့အဲလည်းကပူတည်ရဲ့ဆိုတော့လူကြံကြောရဲ့ကျွန်တော်ဘူးပုံမှန်နေပါတယ်ကျွန်တော်ကတင်ညာတက်ကြီးဖြစ်နေတယ်ကျွန်တော်ကဖြစ်နေတဲ့ဒီနေ့တည်းကျွန်တော်ကရှားဝင်ဖြစ်နေတာနေရာနိုင်ရောဖြစ်နေဒီနေ့အလုပ်ကြီးဖြစ်မှာအဲသူတို့အလုပ်ကြီးကျွန်တော်ကိုပြောတော့ရတယ်ဘူးတနေ့ကတည်းကကျွန်တော်ကိုခေါ်ပြောမှုအနေလာတယ်ပေါ့အဲကျွန်တော်သူတို့ကဆောင်းတယ်ရောင်းတယ်လို့ပြောတာကတော့လည်းဆောင်းမတက်တော့တာပါရောင်းဝင်ဆိုတဲ့ဥစ္စာလည်းကျွန်တော်မေ့လိုက်ရတာပေါ့
လွန်ခဲ့တဲ့နှစ်30ကျော်သူအသက်73နှစ်အရွယ်မှာပဲကိုမောင်မောင်ဟာအနာကြီးယောဂကုသခံခဲ့ရပါတယ်။ယောဂဘယ်လိုရလာတယ်လဲဆိုတာကိုတော့သူမသိပါဘူး။အဲဒီနောက်တိတ်မကြခင်မှာပဲသူကျောင်းကထွက်လိုက်ပါတယ်။ခြေထောက်မှာဒဏ်ရာတစ်ခုရခဲ့ပြီးခြေထောက်ကထုံနေတော့သတိမထားမိလိုက်ပါဘူး။အနာကပိုဆိုးလာပြီးဒူးအောက်ပိုင်းကနေသူ့ခြေထောက်ဖျက်လိုက်ရပါတော့တယ်။သူမိသားစုဟာယောဂအကြောင်းနားမလည်ပေမဲ့တခြားမိသားစုဝင်တွေစီယောဂကူးမှဆိုပြီးသူ့ကိုအနာကြီးယောဂဆောက်ရှောက်ရေးခေဟာစီပို့ခဲ့ပါတယ်
။ပထမဦးဆုံးကတော့ထပ်ပြင်းပြန်ပြီးတော့ခံစားရမှပြရမှာဒီငါယောဂကျေလို့ငါ့ကိုပြစ်သွားကြတယ်။ဆောင်ပြစ်သွားကြတယ်ငါမိဘတော့ငါ့ကိုလက်မခံခြင်းဘူး။အဲ့ဒါကြီးတော့ကျွန်တော်ဝမ်းနေပါတယ်။အခုအဲ့ဒီကတော့အတီတို့ညီတို့ကလည်းတိတ်ကူးကြတာကတိတ်ပြီးတော့ဒီငါယောဂနဲ့ပတ်သက်ပြီးတော့တိတ်ပြီးတော့မပြရဘူးနော်။
နာကြီးယောဂဟာဘက်တီးရီးယားကြောင့်ဖြစ်တဲ့ကူးစက်ယောဂတစ်မျိုးဖြစ်ပေမဲ့လွယ်လွယ်နဲ့မကူးစက်ပါဘူး။ကူးစက်တာကိုစောစောသိခဲ့ရင်လေဆေးပေါင်းကုသနည်းနဲ့ပျောက်ကင်းအောင်ကုသနိုင်ပါတယ်။ဆေးကုသမှုစောစောခံယူတဲ့ယောဂတွေဟာ၃ရက်သို့မဟုတ်တစ်ပတ်အတွင်းမှာတခြားသူတွေစီမပြန့်ပွားနိုင်ပါဘူး။၆လကနေတစ်နှစ်အတွင်းယောဂအရှင်းပျောက်ကင်းနိုင်ပါတယ်။ဆေးကုသမှုခံယူခဲ့တဲ့ကိုမောင်မောင်မှာယောဂအကြာကြီးမရှိခဲ့ပေမဲ့အနာကြီးယောဂနဲ့ဆိုင်တဲ့မတန်ဆွမ်းမှုကတော့သူ့မှာရှိနေပါသေးတယ်။အခုတော့ကိုမောင်မောင်ဟာရန်ကုန်တိုင်းမရမ်းချောင်ကျေးရွာကအနာကြီးယောဂသည်တွေခိုးလုံရမေတ္တာပရာဟိတခေဟာမှာနေထိုင်ပါတယ်။သူ့အမျိုးသမီးနဲ့ဒီခေဟာမှာတွေ့ခဲ့ကြပြီးအခုတော့သူတို့မှာကလေး၅ယောက်ထွန်းကားထားပါတယ်။သူတို့မိသားစုဟာအစိုးရကပေးတဲ့နေ့စဉ်ထောက်ပံ့ကြေးအမေရိကန်ဒေါ်လာ20စစ်နဲ့ညီမျှတဲ့မြန်မာငွေ900ကျပ်ခေဟာကပေးတဲ့သူ့အတွက်ထမင်းပုံစံတစ်ခုနဲ့ကျောင်းတက်နေတဲ့သူသား2ယောက်အတွက်2ယောက်စာစုစုပေါင်း3ယောက်စာနဲ့ရက်တည်နေကြပါတယ်။မယန်းဆောင်မေတ္တာပရာဟိတခေဟာကို1995ခုနှစ်မှာအနာကြီးယောဂကြောင့်ကိုယ်လက်မတန်ဆွမ်းဖြစ်ပြီးလောက်ကင်မစားနိုင်တဲ့လူတွေမိသားစုကြောထောက်နောက်ခံမရှိတဲ့လူတွေအတွက်ထူထောင်ခဲ့ပါတယ်။အဲ့ဒီခေဟာမှာခိုးလုံသူတက်ကြီးရွယ်ကိုတရားဝင်ခြင်းနဲ့မိသားစုအစု30လောက်ရှိပါတယ်။တနိုင်ငံလုံးကအလှရှင်တွေရဲ့လှူဒန်းမှုတွေနဲ့ရက်တည်နေတဲ့ခေဟာဟာကိုဗစ်ရောဂါနဲ့အာနာသိမ့်တာကစပြီးနောက်ဆက်တွဲဖြစ်လာတဲ့စီးပွားရေးပြိုလဲမှုတွေကြောင့်အရင်ရရှိတဲ့လှူဒန်းမှုတွေရဲ့ထဝက်လောက်သာရရှိနေပါတယ်။ခေဟာဥက္ကဋ္ဌဦးလာထေကလူတိုင်းကိုထောက်ပံ့နိုင်ဖို့ပို့ပြီးခက်ခဲလာတယ်။အထူးသဖြင့်နောက်ဆက်တွဲမတန်ဆွမ်းမှုတွေနဲ့တက်ကြီးယောဂါတွေအတွက်ဆေးကုသဖို့လိုအပ်တဲ့အခါပို့ခက်ခဲတယ်လို့ပြောပါတယ်။
ဘူးအပေါ်ဒီကလေးရလုံးဝင်မရှိတော့ဝန်ထမ်းမထားနိုင်ဒီလောက်ဝန်ထမ်းလေးတွေရက်တည်ကြတာပေါ့အခက်ကျတော့အခုကတော့အများကြီးပဲဒီမှာခုနကတည်းကဖြစ်လာရင်ရောမစီးသွားလဲရှိတော့ဒီတောင်းရှိပြည်ရဲ့ခါရတော့ပြဿနာရလို့လေလို့ဆင်းဝင်လိုက်ပူလက်ပါပါတော်တော်ရင်အဲကားမားတော့နိုင်တဲ့အခက်ကျတွေဆက်လို့ရှိတယ်အဲရေရောခံတော့ရေရောခံ
ဒီအမေရောခံလူတွေအတွက်ပြဿနာတစ်ခုကဘဝရက်တည်ခက်ခဲတာပါပဲတချို့ဆိုရင်ဟင်းစားအတွက် အနီးနားတော်ရဲကနေအရွက်ခူးကြရပါတယ်။ကိုမောင်မောင်လည်းလျှက်စစ်ပစ္စည်းအတိုအစတွေပြင်ပြီးဝင်ငွေစူးစမ်းရှာရပါတယ်။ဒါပေမဲ့ယောဂကြောင့်လို့သူ့စီမှာပြင်ဖို့ကိုလူအများစုကမဝင်ရဲကြပါဘူး။အပြင်မှာအလုရှာရင်လည်းအဲ့ဒီတုံ့ပြန်မှုတွေကိုသူရပြန်ပါတယ်။ခွဲခြားဆက်ဆက်မှုကကိုမမောင်လိုလူတွေကိုဝင်ငွေရဖို့တားဆီးနေပါတယ်။ဒါအပြင်အနာကြီးရောဂါတစ်ခါမှမဖြစ်ဘူးတဲ့။သူတို့ရဲ့ကလေးတွေနောက်ကိုအဲ့ဒီခွဲခြားဆက်ဆက်မှုတွေကလိုက်ပါနေပါသေးတယ်။မယန်းဆောင်သူတယောက်ဖြစ်တဲ့မဖူဖူးရဲ့အရွယ်ရောက်ပြီးကလေးနှစ်ယောက်ဟာဆက်ယုံအလုပ်တွေအများကြီးရှောက်ခဲ့ပူပါတယ်။သူတို့နောက်ကြောင်းပုံရိပ်ကိုဖျောက်ဖျက်ထားမှပဲအလုပ်ရကြပါတယ်။
မင်းကြောင့်တွေ့လို့ရှိရင်အိုက်ဆာယောဂအပြေခံလိုက်တယ်ဒီကူလည်းဆက်ပြီးမခေါ်တော့ဘူးဒီနေ့ယူအနာမယ်နဲ့ရှောက်လို့ရှိရင်တော့ရတယ်ဒီညတကောင်ဈေးငါဒီညတကောင်ဈေးငါဆုံးနေတော့မပုံငါပြီးတော့တော့ရှောက်ကြတယ
်ဒီလိုခွဲခြားဆက်ဆက်မှုတွေကြောင့်ပဲမရရင်လားဟာသူ့ရဲ့အရွယ်ရောက်ပြီးသားသားသမီးတွေကိုအလုံးလုံးဖို့မန္တလေးပို့ခဲ့တာပါသူ့အသက်၁၂နှစ်အရွယ်မှာအနာကြီးယောဂကူးဆက်ခံရပြီးလက်တစ်ဖက်ပျက်စီးခဲ့ရပါတယ်အခုသူဟာမန္တလေးနဲ့မိုင်30ဝေးတဲ့မယန်းဆောင်လိုအနာကြီးယောဂကေဟာတစ်ခုဖြစ်တဲ့နဒာမြန်ရွာမှာနေထိုင်ပါတယ်
။တာသမီးရဲ့အကုန်လုံးကမန္တလေးမှာဟိုအနာပြင်ဆိုင်တို့ဟိုဘာမင်းဆိုင်တို့အကင်းဆိုင်တို့အဲ့လိုကိုလုပ်နေရပါဗော။အတိတ်ကလေးရဲ့အတိတ်ကပေးနေတဲ့ဒီဟာဒီဟာတော့အဲ့လိုအတိမပေးရဘူးလေ။အဲ့ဒီဘာလဲဒီကနေ့လက်ကမနိုးရောလက်ကမဆိုတဲ့ကလေးကမခေါ်ရဲဘူးလေ။ကလေးကမပြောရဲဘူးကွာအဲ့လိုကျောက်ကျတာလေဒီယောဂကလည်းမပြောရဲကြဘူး။ကိုယ်ယောဂလည်းမလုပ်မှတော့ဘူး။ဘုံမှကျောက်ကလည်းတော်နာအများကြီးဆိုမထရဲဘူး။
အနာတိန်နာတိုက်ပွဲတွေနဲ့အတူစီးပွားရေးပြိုလဲမှုတွေကန့်သတ်မှုတွေကြားထဲမှာအနာဒီယောဂာနဲ့ပတ်သက်ပြီးလှုပ်ဆောင်ကြတဲ့အဖွဲ့အစည်းတွေဟာရပ်တန့်ကုန်ပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေကအရေးပေါ်ကိစ္စတွေနဲ့လူသားချင်းကူညီထောက်ထားမှုကိစ္စတွေကိုအာရုံစိုက်ကြပြီးပြည်တွင်းအဖွဲ့တွေကလည်းလုပ်ငန်းလည်ပတ်ဖို့လုံလောက်တဲ့လှူဒါန်းမှုတွေမရကြပါဘူး။ဒီအခြေအနေဟာအနာဒီယောဂာတွေနဲ့နောက်ဆက်တွဲမတန်ဆွမ်းမှုကိုခံစားနေရသူတွေကိုကူညီပေးမှတက်ရမှုရှိနေပါတယ်။ဒါပေမဲ့ဒီအချိန်မှာအနာကြီးယောဂဟာလူအများမသိပဲတမန်ထက်ပိုပြီးပြန့်နှံ့နေနိုင်ပါတယ်။မြန်မာနိုင်ငံဟာအနာကြီးယောဂပြဿနာရှိနေသေးတဲ့နိုင်ငံအနည်းစုတွေကတနိုင်ငံမှာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အဆိုအရ2020မှာတော့မြန်မာနိုင်ငံမှာယောဂအသစ်တွေ့ရှိမှုဟာတစ်နှစ်ကို1800အထိကျဆင်းသွားတာတွေ့ရပါတယ်။အဲ့ဒီချိန်ကစပြီးယောဂအသစ်တွေ့ရှိမှုတွေကျဆင်းသွားခဲ့ပေမဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့အနာကြီးယောဂထိန်းချုပ်ရေးအဖွဲ့ကဒေါက်တာဝိုင်းကတော့ယောဂကူးစက်မှုအသစ်တွေများနေမယ်လို့ယုံကြည်ထားပါဗျ
။နောက်တစ်ခုကကြတော့လေဒီတာမန်ချင်းကျန်းမာရေးဆောင်ရှောက်မှုပေးနေနိုင်တာတောင်းမှပဲအနာကြီးယောဂကိုပေါ့ကျွန်တော်တို့ဒါဟိုစနစ်တကျလိုက်ပြီးတော့လိုက်လံရှာဖွေပြီးတော့ဆော့ဆော့တိဆော့ဆော့ကုပေါ့နော်ဒီလိုအာနီးပြူဟာရင်းနဲ့တွားရဲအခုလိုအနေထားမျိုးကြတော့ပေါ့နော်လုံးဝကို conflict ဖြစ်နေရဲအဲစစ်ဖြစ်နေရဲဆိုတဲ့အနေထားမျိုးဆိုတဲ့အခါကြတော့ဒီယောဂဖြစ်တဲ့သူကိုလွယ်လွယ်ကူကူတွေ့နိုင်ဖို့ဆိုတဲ့ဟာကအဲခက်ခဲလာတယ်ပေါ့ဟိုဒီအနာကြီးယောဂကတော့ကုဆက်ခံရသူကတော့နှစ်စဉ်တိုးပွားနေမှာပဲဖြစ်ပါတယ်တိုးပွားလာမယ်လို့တော့ယူဆရတယ်ပေါ့နော
်အနာကြီးယောဂကိုလူတွေပိုနားလေခဲ့ရင်ယောဂပြန်ပွားတာနဲ့ယောဂရှင်တွေရဲ့ဘဝကိုပျက်စီးစေတဲ့ခွဲခြားဆက်ဆက်မှုတွေကိုလည်းတားဆီးနိုင်မှာပါခုလိုခက်ခဲတဲ့ကာလမှာကိုမမောင်အတွက်လုံနိုင်တာကတော့သူ့မိသားစုကိုစူးစမ်းထောက်ပံ့ဖို့ပါပဲပြီးတော့ကလေးတွေပုံမှန်ဘဝနဲ့နေထိုင်နိုင်ဖို့သူတို့ကြီးလာတဲ့အချိန်မှာသူနဲ့ဝေးရာပို့ဖို့ပါပဲ
အကြောင်းပြီးလို့ရှိရင်ကျွန်တော်နဲ့အတူကလေးတွေတယောက်မှမထားပါဘူးကလေးတွေကြော်လေးတွေကျွန်တော်ပို့မှာပါကျွန်တော်နဲ့နေကျွန်တော်ရဲ့အမေတက်ကြီးကသူတို့နောက်ကိုနိုင်နေပါလိမ့်ဒီဟာကြီးဝင်းကျင်မှာကိုကျွန်တော်ကသူတို့အကြိုက်ရရလာရင်ကျွန်တော်ဘုရားဝင်းကျင်မှာကျွန်တော်မနေသေးဘူးကျွန်တော်သာသမီကြီးကိုအဖြစ်မခံနိုင်ဘူးကျွန်တော်ကအဲ့လိုကိုဆုံးဖြတ်လိုက်တာပေါ့ကျွန်တော်သာသမီကြီးကျွန်တော်ဒီနားမှာကျွန်တော်လိုပဲအမေတက်ကြီးတော့ကလည်းပြင်မခံနိုင်ဘူးကျွန်တော်သာသမီကြီးကိုအမြန်ရောင်းကလာတာကလေးသူတရားအမူကြီးကျွန်တော်အလိုကြီးအဖြစ်မခံနိုင်ဘူးကျွန်တော်ဆန္ဒကတော့အလိုရှိတယ်ပေါ့
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှထုတ်လင်းမယ်တို့တန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ Frontier မြန်မာအဖွဲ့ရဲ့တို့တန်ပါ။အခုတော့ Democracy လွတ်ခွေရနဲ့ခပြန်ကဘာပါမြန်မာတပ်ပေါ်ယုံကြည်မှုဘာကြောင့်နေလာပါလဲ။တရားပြန်ရအောင်ဘလို့ပြောင်းတင်တာကိုအမေရိကန်တက်ငိမ့်စားတူပုံမူကြီးဒေါ်မီမီဝင်းဘတ်ကိုမေးထားတဲ့ဥတည်မောင်တန်းပြပြပေးပါအောင်ခင်ဗျာ
ဒီမိုကရေစီလမ်းကြောင်းကိုလျှောက်မယ်ဆိုရင်လိုင်ပြောညီထွေတဲ့ institution တွေရှိရမှာပါဒီတော့စစ်တပ်အဖွဲ့အစည်းအားလည်းဒီထက်မှပါတဲ့တစ်ခုဖြစ်ပါတယ်ဒီကနေ့ကျွန်တော်တို့ဆွေးနွေးကြမယ့်အကြောင်းအရာကတော့မြန်မာစစ်တပ်နဲ့အဖွဲ့အစည်းရေးရာရအကြက်တဲဖြစ်ပါတယ်ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ဒုတိယပုဂ္ဂိုလ်ကြီးပမောက္ခဒေါ်မီမီဝင်းဘတ်ဖြစ်ပါတယ်မင်္ဂလာပါဆရာမခင်ဗျာ
မင်္ဂလာပါရှင်ကျွန်မဒုတိယပုဂ္ဂိုလ်ကြီးအငိမ့်စားတော့ဖြစ်သွားပါပြီလို့ပြောချင်ပါတယ်နောက်ကျွန်မမစခင်ပေါ့နော်ကျွန်မ disclaimer လေးတစ်ခုပြောချင်ပါတယ်ကျွန်မအခုဒီနေ့ပြောသွားတဲ့သုံးသက်ချက်တရားပေါ့နော်ကျွန်မပုဂ္ဂိုလ်တရားအနေနဲ့ပြောတာပါဟိုဘယ်အခွင့်အကိုမှအကူစားပြုပြီးတော့ပြောတာမဟုတ်ပါဘူးလို့ပြောချင်ပါတယ်
။ဟုတ်ကဲ့ခင်ဗျာဆရာမဟုတ်ကဲ့အဖွင့်ကာလလို့ပြောရမှာပေါ့နော်။ဦးသိန်းစိန်လက်ထက်မှာလည်းဆရာမအဲမြန်မာစစ်တပ်နဲ့အလုပ်နည်းနည်းပါးပါးလုပ်ခဲ့ဘူးတာလေးတွေလည်းရှိပါတယ်။ဒီတော့မြန်မာစစ်တပ်ဟာအဖွဲ့ဇီးပိုင်းနဲ့ကျင့်ထုံးပိုင်းရာအကြက်တဲတဲကိုကြောက်နေသလားဒါမှမဟုတ်ရင်သူတို့ကစစ်တပ်ဆိုတဲ့အဖွဲ့ဇီးကိုဟုတ်ပါသေးရဲ့လား
ဟုတ်ကဲ့ကျမအဲ့ဒီဟိုနင်းပေါ့နော်2013ကနေပြီးတော့2020အထိစစ်တပ်နဲ့ engagement တွေရှိခဲ့တယ်အဲ့ဒီအချိန်မှာကျမဘာတော့တွေ့လဲဆိုတော့စီကန်ရှိတယ်ဆိုတဲ့ဥစ္စာနဲ့အကြောက်စိတ်တရားနဲ့သူတို့မှားတယ်မှားတယ်သူတို့ကအကြောက်စိတ်ကဟိုနင်းစီကန်ရှိတယ်လို့သူတို့စိတ်ထဲမှာထင်တယ်And now, be like, you're through your officer, they have the promotion, yeah, but through a trip, like, yeah, do do that, put that, pull, be up, focus, yeah, yeah, man, a dig up, baby, but the child's already, oh, my shit, a coach, oh, my shit, need it, sit that, a go, come on, be so, be up, through a go, but, when you build on, be up, or no.ဟုတ်ကဲ့အရာရှိတယောက်အနေနဲ့အဲ့ဒီဥစ္စာကိုသူတို့သိပြီးတော့မလုပ်ဘူးသူတို့လုပ်တာကနောက်ပြီးတော့ဟို cult တယ်လို့မျိုးပဲသူတို့က blood brother ပေါ့နော် blood brother ဆိုပြီးတော့အဲ့ဒီ batch တွေနဲ့ဘာတွေနဲ့လုပ်တယ်အဲ့ဒီဥစ္စာတွေကတကယ်တော့တကယ် professional ဖြစ်တဲ့စစ်တပ်အဖွဲ့တစ်ခုရဲ့လုပ်နည်းလုပ်ဟာနေမဟုတ်ဘူးဆိုတာကျွန်မသွားတွေ့တယ်အဲ့လိုမျိုး organization ကဒီလိုမျိုးစစ်တိုက်တဲ့အခါမှာဘယ်လိုမှမအောင်မြင်ဘူးမတိုက်နိုင်ဘူးဆိုတော့ကျွန်တော်တို့ organizational behavior ဟိုဗါလဲ theory နဲ့ပြန်ကြည့်လိုက်လို့ရှင်အဲ့ဒီဥစ္စာဘယ်လိုမှမအောင်မြင်နိုင်တဲ့အလေအထားကြီးပေါ့နော်စီကန်းနေဆိုတော့ကျွန်မရောက်မလို့အဲ့ရောကျွန်မအမြဲတမ်းဗါလဲတန်တရားရှိတယ်အခုကျတော့ကျွန်မရဲ့အဖြေကိုပြီးသွားပြီ
ဟုတ်ကဲ့ကျွန်မကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးသဖြင့်မှာပေါ့နော်တမ်အန်ဒရူးစာလဲမြန်မာစစ်တပ်ကတဲ့ရာဇဝတ်မှုဂိုင်းဖြစ်နေပြီဆိုပြီးတော့ဒီလိုပြောခဲ့ဘူးပါတယ်ဆရာမဘလို့ထင်ပါတယ
်ဟုတ်တယ်အန်ဒရူးပြောတာနဲ့ကျွန်မသူနဲ့ပါလဲသဘောတူတယ်ဘာလို့လဲဆိုတော့အခုအချိန်မှာပေါ့နော်စစ်တပ်ရဲ့မစ်ရှင်ကလည်းတကယ်ပရော်ဖက်ရှင်နယ်ကြတဲ့စစ်တပ်ကပေါ့နော်တိုင်းပြည်သူလူထုကိုကာကွယ်ဖို့ဤသူတိုင်းပြည်ကိုကာကွယ်ဖို့ဒါပေမဲ့တကယ်အခုစစ်တပ်ကကြတော့ပြည်သူလူထုကိုနှိပ်ကွပ်ဖို့ပြည်သူလူထုကိုတတ်ဖြတ်ဖို့နောက်ပြီးတော့ဟိုတိုင်းပြည်ကိုဘယ်လိုကွဲသူတို့ပြောတာတော့အများအားဖြင့်တိုင်းပြည်ကိုအတူတကွထဲရမယ်အမှန်မှာတော့သူတို့လုံနီလုံဟန်တွေကတမင်တကာ divide and conquer တိုင်းပြည်ကိုအများအားဖြင့်ခွဲနေတာပြည်သူလူထုကိုအများအားဖြင့်ခွဲနေတာပြည်သူဗမာနဲ့ဟိုတခြား ethnic minority တွေနဲ့ပေါ့နော်ဒီတိုင်းရင်းသားတွေနဲ့တိုင်းရင်းသားကြီးညင်းမှာလဲဟိုဘက်လိုက်ဒီဘက်လိုက်နေတမင်တကာကွဲပြောင်းလုပ်ထားတယ်ဆိုတော့လေအဲ့ဒါစစ်တပ်ရဲ့ဟိုရင်းကိုဒီခု mission ကိုမြန်မာစစ်တပ်ရဲ့ mission ကိုကြီးလိုက်လို့ရှိရင်လည်းအဲ့ဥစ္စာတကယ် professional ဆန်တဲ့စစ်တပ်ရဲ့ mission မဟုတ်ဘူ
းဆိုတော့ဒီအဖွဲ့အစည်းကဒီလိုဖြစ်နေတာဘာကြောင့်လို့ဆရာမထင်ပါလဲသို့တော်လည်း အကြောင်းရင်းကိုရှာဖို့ကတော့အချိန်နဲ့တော်တော်လိုပါတယ်ဆရာမကတည်င်ကပဲပြောခဲ့ရတာဆိုတော့သို့တော်လည်းအဲ့ဒီတည်င်ကဆရာမရောက်ခဲ့တဲ့ကာလတည်းကနေမှလှမ်းပြီးမြင်ရတာကဘာအကြောင်းတွေကြောင့်များစစ်တပ်ဆိုတဲ့ဖွဲ့စည်းကဒီလိုဖြစ်သွားလဲ1988ခုနှစ်တုန်းကတော့ဒေါက်တာမောင်မောင်ကပြောမှုပါတယ် Lord Acton နဲ့စကားကိုကိုးကားပြီးတော့အကျွင်းမဲ့အာဏာကဒူကိုအကျွင်းမဲ့ပြက်စီးစေတယ်အဲ့တော့မြမတပ်မတော်ကအာဏာနိုင်ငံရေးထဲမှာနေဖို့ကြိုးစားတာကြောင့်ဟောဒီလိုဖြစ်သွားတယ်လို့ဆရာမထင်ပါတယ
်ဟုတ်ကဲ့အခုဆိုလို့ရှိရင်မလီဒါရှစ်ပေါ့နော် highest of leadership အဒီမြန်မာလူဒီဘုံချုပ်ကြီးတွေအားလုံးကသူတို့အာဏာမြဲရေးအတွက်ဒီစစ်တပ်ကိုအသုံးချတယ်ဆိုစစ်တပ်ရဲ့ mission ကပြောင်းသွားတယ်စစ်တပ်ရဲ့ mission ကသူတို့အာဏာသိမ်းဖို့အတွက်ဘုန်းနေပြည်တော်ပြည်သူလူထုကိုကာကွယ်ဖို့မဟုတ်ဘူးပြည်သူ you know တိုင်းပြည်ကိုကာကွယ်ဖို့မဟုတ်တော့အဲသူတို့ပြောဒါပေမဲ့စာရေးထားတာတော့ဒီ mission တွေကတော့အဲစာအုပ်ထဲမှာတော့ရှိတယ်အဲတကယ်စစ်တပ်ဖြစ်တဲ့ဒါပေမဲ့တကယ် practice လုပ်တဲ့အခါမှာတကယ်ဟို light လုပ်တဲ့အခါမှာအဲ့ဒီဥစ္စာမဟုတ်ဘူးဆိုတော့လူတွေကလည်းဝင်တာစစ်တပ်ထဲဝင်လို့ရှိရင်ကိုယ်နိုင်ငံကိုကာကွယ်ဖို့ပြည်သူလူထုကိုကာကွယ်ဖို့အတွက်ဝင်လာတယ်တကယ်လုပ်တဲ့အခါမှာအဲ့ဒါနဲ့မဟုတ်ဘူးဆိုတော့အဲကြောင့်မလို့လည်းသူတို့ဒီ defection တွေတွေ့လာတယ
်မြန်မာတပ်ပေါ်တဲ့ဟာတပ်ပေါ်သားတွေကိုယ်တိုင်ကလည်းသူတို့အဖွဲ့အစည်းကိုတော်တော်ချစ်ခင်ကြပါတယ်နော်ယုံကြည်မှုလည်းတချို့ကတော်တော်လေးရှိနေကြတာလည်းတွေ့ရတယ်ဆိုတော့သို့တော်လည်းတစ်ဖက်မှာကြတော့တယ်ဟာဒီလိုတော့သွားလို့မရဘူးနော်အခုချိန်နေရပြောင်းရမယ့်ချိန်နေဖြစ်နေပြီဆိုလည်းမြင်ရတာလည်းရှိတယ်ဆိုတော့ဒီအဖြစ်ကနေဘလို့များပြန်ပြီးထွက်နိုင်ပါမလဲကျမဟုတ
်ကဲ့တချို့ယုံကြည်မှုအဲ့လိုရှိတယ်ဆိုတဲ့ဥစ္စာစစ်တပ်ကိုချစ်တယ်စစ်တပ်ကဟိုလုံနေတာမှန်တယ်ဆိုတဲ့ဥစ္စာယုံကြည်မှုကဒါတော့အနည်းတဲ့လူများဖြစ်တယ်လူတွေဖြစ်တယ်အခုအချိန်မှာကျမအင်တာဗျူးလုပ်လိုက်တဲ့အခါမှာ9ယောက်တည်းက10ယောက်တည်းက9ယောက်ကလုံးဝသဘောမတူဘူးဘာတွေလုပ်နေလဲဆိုတာသူတို့လုပ်နေတယ်ဆိုတာလေဆိုတော့အဲကြောင့်မလို့လေအဲ you know ပြန်ပြီးတော့ဒီ reform လုပ်ရမယ်ကျွန်တော်တို့က security sector reform ဆိုတဲ့ဥစ္စာအရန်လုပ်ရတယ်။ဟိုဗာလီဒီ value တွေကိုပြန်ပြောင်းရမယ်။နောက် leadership လည်းပြန်ပြောင်းဘာလို့ဆိုတော့ဒီ value တွေအခုမဟုတ်တဲ့ value တွေလုပ်ခံနေစဉ်းစားမှုတွေကအပေါ်ကနေပြီးတော့လုပ်ထားတာ။ leader တွေကလုပ်ထားလို့เนาะအုပ်ချုပ်သူတွေကလုပ်ထားလို့ဆိုတော့ဒီအုပ်ချုပ်အဲ့လူတွေကိုဘယ်လိုမှရှေ့သွားပြီးတော့ထားလို့မရတော့ဘူးသူတို့ဖျက်ဆီးလိုက်တာသူတို့ကကျွန်မအမြဲတမ်းပြောတယ်သူတို့ကမရောက်နိုင်တဲ့အတူတူကသူတို့တွေကစစ်သူတို့ရဲ့စစ်တပ်ကိုတက်မတော်ကိုလက်ရင်းကျိုးဆွဲပေးလိုက်ပြီးတော့လွတ်လိုက်တာဒီဖွဲ့ဒီတခါမှာဆိုတော့အဲ့ကြောင့်မလို့စစ်တပ်ကအခုလောက်ဒီအရန်ပြိုကွဲတာနောက်ပြည်သူလူထုရဲ့ယုံကြည်မှုလည်းမရှိတော့ဘူးဆိုပြည်သူလူထုစစ်တပ်တခုကပြည်သူလူထုယုံကြည်မှုမရှိလို့ရှင်ဘယ်လိုမှရက်တီဖို့တိတ်မလွယ်
ဟုတ်ပါတယ်ဆရာမအခုနောက်ဆုံးမေးခွန်းပါဆရာမနော်အာဆီယံကလည်းတွဲဆိုဆွေးနွေးရေးကိုပြောထားတယ်နော်နောက်မြန်မာနိုင်ငံရဲ့အဓိကဖြစ်နေတဲ့ပြဿနာကလည်းနိုင်ငံရေးပြဿနာနောက်ပြီးလူခွင့်ရေးလွတ်လပ်ခွင့်တွေလည်းဆိုင်တဲ့ပြဿနာကြီးဖြစ်နေတယ်နောက်ပြီးတော့စစ်တပ်ကနိုင်ငံရေးလှုပ်ခြင်းနဲ့အာဏာနိုင်ငံရေးထဲမှာပါနေတဲ့ပြဿနာလည်းရှိဒီလိုအခြေအနေတွေထဲမှာเนาะဆရာမခုနပြောလို့ခေါင်းဆောင်မှုလည်းနောက်တက်လာတဲ့ခေါင်းဆောင်တွေကပြောင်းရမယ်ပေါ့ဆိုတော့အရေးအကြီးဆုံးခြေလှမ်းတွေကိုလက်မယ်ဆိုရင်ဘလို့ခြေလှမ်းမျိုးတွေကိုနောက်တက်လာတဲ့ခေါင်းဆောင်ကနိုင်ငံရေးဥပဒေထက်စဉ်းစားရင်ဘလို့ခြေလှမ်းမျိုးတွေလှမ်းတက်နေလို့ဆရာမထင်ပါတယ်
Well number 1ကပထမဆုံးကဒီစစ်တပ်ကဘယ်လိုမှဗာလဲ politics နော်နိုင်ငံရေးနဲ့ဒီ party politics လို့မျိုးပေါ့နော်ပတ်သက်ပြီးတော့ဘယ်တော့မှလုပ်လို့မရဘူးလုပ်တာ ਨੇ ပြည်သူကိုပြည်သူလူထုရဲ့ support နော်တစ်ဖက်ကနှစ်ဖက်နဲ့အဲ့လိုမျိုးတွေပဲလိုက်ပြီးတော့အဲ့ဒါဖြစ်တော့အဲ့လိုမျိုးယုံကြည်မှုတွေသူတို့ရဲ့ဟိုနည်းနည်းကြကုန်ပြီဘာကြောင့်မလို့ပထမဆုံး number 1ကတော့စစ်တပ်ကဒီနိုင်ငံရေးထဲမှာပါလို့မရဘူးနံပါတ်1မြေပြီးလဲပြကျွန်မခုနပြအကျင့်စာရိတ်တာပေါ့နော်အဲစစ်တပ်စစ်ဒီစစ်တပ်ကိုအုပ်ချုပ်မယ်ဆိုလို့ရှိရင်ပစ္စည်းဥစ္စာတွေကိုတိတ်ပြီးတော့မက်နေလို့ရှိလို့ရှိရင်အဲ့ဒီဥစ္စာအတွက်ကအဆင်မပြေဘူးအဲ့ဒါအဆင်ပြေမှာမဟုတ်ဘူးသူတို့ရဲ့ effectiveness ပေါ့နော် leadership effectiveness ကရောက်တော့ရောက်လေဆိုတော့ဒီဥစ္စာကြီးပါလားကျမတို့မြန်မာနိုင်ငံမှာလည်းပြန်ကြည့်လိုက်လို့ရှင်လူတွေကဘာကြောင့်ဗိုလ်ချုပ်အောင်ဆောင်လေးစားတာလဲသူမှာ uniform လေးတစ်ခုနဲ့ you know လူတွေအများအားပြောတယ်ဟိုနေပဲပြုတ်နဲ့ဟိုနေနံပြားလေးစားခြင်းနဲ့အလောက်လောက်ပဲသူရှင်အဲကြောင့်မလို့လူတွေကသူ့ကိုဟိုဗာလေရိုသေလေးစားတယ်အဲဒီဥစ္စာမြန်မာနိုင်ငံနေမဟုတ်တခြားနေရာမှာလည်းအဲဒီဥစ္စာ leadership principle တစ်ခုပဲနော်ဆိုတော့ကိုယ်မှာ credibility မရှိဘူးကိုယ်မှာဗာလေဒီဒီလူတွေတခြားလူတွေယုံကြည်မှုမရှိဘူးဆိုလို့ရှင်ဒီလိုလီးလို့ရတာမလွယ်ဘူး effective လည်းမဖြစ်ဘူးဆိုတော့အဲ့ leadership နဲ့ပတ်သက်ပြီးတော့ပို့ပြီးတော့မှန်မှန်ကန်ကန်လုပ်ရမယ
်ဟုတ်ကဲ့ဟုတ်ကဲ့ဆရာမကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင
်ဟုတ်ကဲ့တပ်ပတော် PP တတ်တာဖြစ်ရင်းနဲ့ပတ်သက်ပြီးစဉ်းစားမယ့်ချက်လက်တွေကိုရှင်းလင်းတင်ပြသွားသူကတော့အငိမ့်စားဒုတိယပုံမူကြီးအမောက်ခတော့မိမိဝင်းဘတ်ဖြစ်ပါတယ်ကျွန်တော်တမောင်သားမှာ
ဦးတမောင်သားပြပြပေးခဲ့တာပါမချရခင်အာရှနိုင်ငံပါဝင်နောက်ပတ်စဉ်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင်
မင်္ဂလာညချမ်းပါတော်ရရှိများခင်ဗျာ VOA American တဲ့စနေညအစည်းအဝေးကိုဆက်ပြုပြနေပါတယ်အခုဒုတိယပိုင်းညဥပမာလဲနောက်ပတ်စဉ်ကဏ္ဍတွေကလေယာစီပါနာဥရိယာတိနဲ့တရင်တွေတဲကတူတက်မတိုင်ခင်အာရှနိုင်ငံအစည်းအဝေးပထမပါမြန်မာကဒုက္ခသည်တွေအတွက်ထိုင်းကပထမဆုံးစာနာမှုထောက်ပံ့တွေနေဆက်ချက်ချောပေးပို့လိုက်ပါတယ်မြန်မာစစ်ကောင်စီနဲ့ရုရှားစီးရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်မှုရှိနေပါတယ်မြောက်ကိုရီးယားပေါ်အရေးယူတာကိုရုရှားကဗီဒီယိုအနာသုံးပယ်ချခဲ့ပါတယ်ကိုစောမှုချောပြပြပေးပါအောင်ခင်ဗျာ
စစ်ပွဲတွေဖြစ်နေတဲ့မြန်မာနိုင်ငံမှာစစ်ပြဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုထိုင်းနိုင်ငံကနေမတ်လ25ရက်နေ့ကပထမဆုံးအကြိမ်နေဆက်ဖြတ်ကျော်ပေးပို့ခဲ့ပါတယ်။မဲဆောက်မြောက်ဝီတရားကိုဖြတ်ကျော်ပြီးကရင်ပြည်နယ်တဲကနေရာ3ခုကိုပေးပို့သွားမယ်လို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်။ဘတ်ငွေ၅တန်ဖို့တန်ဖို့ရှိတဲ့ဆန်နဲ့အစားအစာတွေပါဝင်တဲ့ဒီအကူအညီတွေဟာလူသားချင်းစာနာမှုအထောက်အပံ့တသက်တာဖြစ်တယ်လို့ထိုင်းဒုတိယနိုင်ငံသားရေးဝန်ကြီးစီယာဆက်ဖွန်ကက်ခေါက်ကပြောဆိုပါတယ
်ครับก็เราอยากจะเน้นว่าเป็นการให้ความช่วยเหลือทางมนุษยธรรมจริงๆนะครับไม่ได้เกี่ยวข้อง
အကူအညီအထောက်အပံ့တွေဟာလူသားချင်းစာနာမှုအကူအညီတသက်ဖြစ်ပါတယ်နိုင်ငံရေးအရဒါမှမဟုတ်လက်ရှိဖြစ်နေတဲ့ပြည်ပခါတွေနဲ့မပတ်သက်ပါဘူးအခုအချိန်မှာမြန်မာပြည်သူတွေရဲ့အကျိုးကိုသာအဓိကထားပြီးတော့ကြည့်တင်ပါတယ်
။အိမ်ကြီးချင်းနိုင်ငံအနေနဲ့နောက်ထပ်လိုအပ်တဲ့နေရာတွေကိုဘယ်လိုပေးပို့နိုင်မလဲဆိုတာကိုဆက်လေ့လာသွားမယ်လို့လဲထိုင်းဒုတိယနိုင်ငံသားရေးဝန်ကြီးကပြောပါတယ်။ဒီအကူအညီတွေကိုထိုင်းနိုင်ငံသားရေးဝန်ကြီးဌာနကပေးတာဖြစ်ပြီးထိုင်းချက်ချင်းဤအဖွဲ့ကနေတဆင့်ပေးတာပါ။မြန်မာနိုင်ငံဘက်မှာမြန်မာချက်ချင်းဤအသင်းကတာဝန်ယူဖြန့်ဝေရမှာဖြစ်ပါတယ်။လိုအပ်နေသူတွေထံရောက်မရောက်ကိုဓာတ်ပုံနဲ့တကွပြန်လည်တင်ပြရမှာဖြစ်ပြီးအာဆီယံရဲ့ကပ်ဘေးဒုက္ခနဲ့လူသားချင်းစာနာမှုအကူအညီစီမံခန့်ခွဲရေးဌာနကလည်းစီစစ်ကြီးကြပ်သွားမှာဖြစ်ပါတယ်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေသူတွေထံအမှန်တကယ်ရောက်ရှိဖို့မြမအရေးဆောင်ရွက်နေတဲ့အဖွဲ့တွေကလည်းစိုးရိမ်ပါတယ်ပဋိပက္ခဖြစ်နေတဲ့နေရာတွေကိုမရောက်နိုင်တာဟာအဓိကပြဿနာဖြစ်နေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကမတ်လ20ရက်နေ့တုန်းကပြောဆိုခဲ့ပါတယ
် Problem that we have right now is that humanitarian aid is not going in to the areas that need it most
လူသားချင်းစာနာမှုအကူအညီတွေဟာအရေးကြီးလိုအပ်နေတဲ့နေရာတွေကိုမရောက်နိုင်တာကပြဿနာဖြစ်နေပါတယ်စစ်ကောင်စီထိန်းချုပ်မှုပြင်ပကရိပခဖြစ်နေတဲ့နေရာတွေကိုဆွလို့တာပါဒီနေရာတွေကလူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့အရေးအတွက်တွေတိုးလာနေတဲ့နေရာတွေဖြစ်ပါတယ်
အခုထိုင်းနိုင်ငံကအစမ်းသဘောမျိုးပေးပို့ခဲ့တဲ့အကူအညီတွေဟာဒုက္ခသည်2000လောက်အတွက်ရက်အနည်းငယ်စာပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်လက်နက်ကင်ပဋိပက္ခတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူအရေးအတွက်ဟာ2,300,000ကျော်လောက်ရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။အခုလိုအချိန်မှာပဲဗေပောင်းဆောင်အကြအတဲ့နဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီဟာ2024ခုနှစ်အတွင်းရုရှားနဲ့စီးရီးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားမယ်ဆိုတဲ့သတင်းထွက်ပေါ်လာပါတယ်။ ပူတွဲစီရေးလေးကျင်းတာအပါအဝင်စီရေးပူပေါင်းဆောင်ရွက်မှုအစီအစဉ်50လောက်ကိုလှုပ်ဆောင်သွားမယ်လို့ရုရှားစစ်တပ်ကကူကာပြီးရုရှားအစိုးရပိုင် RIA သတင်းကဖော်ပြပါတယ်။ပြီးခဲ့တဲ့မတ်လ18ရက်နေ့တုန်းကလည်းအာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ရုရှား INTRA TASS သတင်းဌာနတို့တွေ့ဆုံမေးမြန်းစီမှာလည်းနျူကလ িয়ার ဓာတ်အားပေးစီမံကိန်းအပါအဝင်ရုရှားနဲ့မြန်မာအရက်ဖက်နဲ့စစ်ဖက်ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နေကြောင်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောဆိုခဲ့ပါတယ်။မြန်မာစစ်ကောင်စီဟာတစ်ဖက်မှာလည်းစစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းပြီးတပ်သားသစ်စုဆောင်းမှုပြင်ဆင်နေပါတယ်။အကြီးအသေးကြာဆင်းနေပြီးအင်အားနည်းလာနေတဲ့စစ်တပ်ကိုရုရှားရဲ့အကူအညီနဲ့ပြန်လည်တိစောက်ဖို့ကျူးပန်းမလားလို့တုံ့တက်မှုတွေရှိလာပါတယ်။မြန်မာစစ်တပ်ဟာတရုတ်ထက်ရုရှားကိုပုံမအားထားလာတာတွေ့နိုင်ပါတယ်။မြန်မာနိုင်ငံမှာတရုတ်တောင်းဆိုထားတဲ့စီမံကိန်းတွေရှေ့မတိုးနိုင်ဖြစ်နေတာ။နေဆက်အွန်လိုင်းလေလံမှုကိစ္စအခုနောက်ဆုံးညီနောင်သုံးပွဲထိုးစစ်ကိစ္စတွေပါတရုတ်နဲ့မြန်မာစစ်တပ်အကြားဆက်ဆံရေးမှာရှုပ်ထွေးမှုတွေရှိတယ်လို့တုံ့တက်ကြပါတယ်။မြန်မာနိုင်ငံကပဋိပက္ခမှာစစ်ကောင်စီဘက်ကတရုတ်လုံလက်နက်တွေအသုံးပြုနေသလိုစစ်ကောင်စီကိုထိုးစစ်ဆင်နေတဲ့ညီနောင်သုံးဘက်ဟာလည်းတရုတ်လုံလက်နက်ငယ်တွေအသုံးပြုနေတယ်လို့မတ်လ29ရက်နေ့ထုတ်အမေရိကန်အခြေစိုက်လုံခြုံရေးလေ့လာတဲ့ War on the Rock အဖွဲ့ကရေးသားထားပါတယ်။တရုတ်ဟာနှစ်ဖက်စလုံးကိုကြောတောက်နောက်ခံပေးနေတာပါလား။ဘာကြောင့်လဲလို့ဒီအဖွဲ့ကမေးခွန်းထုတ်ထားပါတယ်။ရုရှားအနေနဲ့မြန်မာနိုင်ငံကိုစီးရီးအယကူညီထောက်ပံ့နေတာတွေဟာမြန်မာနိုင်ငံကပဋိပက္ခတွေကိုပိုဆိုးသွားစေတယ်လို့အမေရိကန်အစိုးရကတော့ပြောဆိုထားပါတယ်။အခုလိုအချိန်မှာပဲကုလသမဂ္ဂလူညုံရေးကောင်စီမှာမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကြောင့်ဒဏ်ခတ်အရေးယူထားတာနဲ့ပတ်သက်ပြီးစောင့်ကြည့်လေ့လာတဲ့ကျွမ်းကျင်သူအဖွဲ့တက်တန်းတိုးဖို့ကိုမတ်လ28ရက်နေ့မှာရုရှားကဗီဒီယိုအာဏာသုံးပယ်ချခဲ့ပါတယ်။တရုတ်ကမင်းမပီပဲကြားနေခဲ့ပါတယ်အမေရိကန်အပါအဝင်နိုင်ငံ73နိုင်ငံကထောက်ခံပါတယ
် Russia's actions today have cynically undermined international peace and security
ရုရှားရဲ့လုပ်ရဟာနိုင်ငံတကာလုံခြုံရေးနဲ့ငြိမ်းချမ်းရေးကိုအားနည်းသွားစေပါတယ်ရုရှားဟာမြောက်ကိုရီးယားရဲ့နျူကလ িয়ার အပါအဝင်အများအပြားကိုတိုက်ကြီးပျက်စီးစေနိုင်တဲ့လက်နက်တွေတရားမဝင်လုပ်နေတာကိုကူညီလိုပုံရတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးစုခွင့်ရှိသူမက်သရူးမဲလာကပြောဆိုခဲ့ကြောင်းဒီဘက်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ
်မြန်မာဒုက္ခတွေထိုင်းကူပေးတာမြန်မာရုရှားပူပေါင်းလာတာမြောက်ကိုရီးယားကိုရုရှားကာပေးတာတွေကိုကိုစော်မှုချော်ပြောပြခဲ့တာပါအခုတော့လေယာစီးပွားကဏ္ဍပါပြည်ပဈေးကွက်အဝယ်လိုက်တာလို့ပြည်တွင်းသကြားစီမြင့်တက်တာအပါအဝင်တပတ်တွင်းလေယာထွက်ကုန်သိနေစေတက်ကြကိုစူးစီးပြီး Farmer Times Media ပြောပြပေးပါအောင်ခင်ဗျာ
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချင်းမြင်ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်ဟန်တဲ့သူကျမမီစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပြည်ပဈေးကွက်အဝယ်လိုက်လာလို့ပြည်တွင်းတကြားစည်းမြင့်တက်လာတဲ့ဆိုတဲ့သတင်းနဲ့စကြပါမယ်။အခုနှစ်မှာဗီယက်နမ်နိုင်ငံကမြမတကြားကိုဈေးကောင်းပေးပြီးဝယ်ယူနေတဲ့အတွက်ပြည်တွင်းတကြားဈေးကအမြင့်ဈေးမှရှိနေတယ်လို့မြန်မာနိုင်ငံတကြားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကပြောပါရယ်လက်ရှိပြည်ပဈေးကွက်မှာတကြားတန်ကို623ဒေါ်လာလောက်ပေါက်ဈေးရှိနေပြီးဒီထက်ဈေးပိုမြင့်တက်လာနိုင်တယ်လို့တကြားပုဂံလုပ်ငန်းရှင်တဦးကပြောပါရယ်ပြည်တွင်းတကြားဈေးကွက်မှာလည်းအခုနှစ်ဆကတကြားတစ်ဖိတ်သားကို3800ကျပ်ဝန်းကျင်ဈေးသာရရှိခဲ့ပေမဲ့အခုနှစ်မေလအတွင်းမှာတော့တကြားတပိတ်သားကို4200ကျပ်အထိမြင့်တက်လာပါတယ်။တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်နဲ့စကိုင်းတိုင်းထဲမှာကြံခောက်ယူကြိတ်ခွဲမှုရနာထားရတာတွေရှိပြီး73ဒီတွင်းအားစုတွေမြင့်တက်လာတာကြောင့်လဲတကြားစီးမြင့်တက်လာတာဖြစ်တယ်လို့ကြံစိုက်တောင်သူတို့ကသုံးသပ်ပါတယ်။မြန်မာနိုင်ငံကနေတကြားကိုဗီယက်နမ်ကိုအများဆုံးတင်ပို့နေပြီးဥရောပနိုင်ငံတချို့ကလည်းအနည်းငယ်တင်ပို့နေပါတယ်။ပြီးခဲ့တဲ့နှစ်ကတော့ပြည်ပကိုတရားတန်ချိန်33,000ကျပ်အထိတင်ပို့နိုင်ခဲ့ပြီးအခုနှစ်မှာပုံမတင်ပို့နိုင်ဖို့မြန်မာနိုင်ငံတရားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကခံမှန်းထားပါတယ
်ဝက်ချင်ဖန်စီကစက်တိုက်မြစ်တလာပါတယ် ပြီးခဲ့တဲ့နှစ်ဝယ်လောက်တည်းကဈေးစတိုက်ကျဆင်းခဲ့တဲ့ပြင်တွင်းဝယ်မူငွေစည်းဝဲဟာအခုမတ်လထဲမှာတော့တပိတ်တာကိုတထောင်ချက်ဝန်းကျင်တိပြင်းမြင့်တလာတာဖြစ်တယ်လို့မွေးငွေလောက်ကင်သူတွေကပြောပါတယ်ဝယ်ရှင်ချန်ပန်စီကနေရာဒေတာလိုက်တပိတ်တာကို9800ကနေတထောင်ချက်ဝန်းကျင်တိပေါက်ဈေးရှိနေတာဖြစ်ပါတယ်2023ခုနှစ်ဇွန်လကနေ2024ခုနှစ်ဖေဖော်ဝါရီလအထိဝယ်ချန်ပန်စီတပိတ်တာကို9500ချက်ထိတာအမြင့်ဆုံးပေါက်ဈေးရှိခဲ့တာဖြစ်ပါတယ်ဝယ်သားစီကြနေချိန်မှာဝယ်မွေးမြည်ရေလောက်ကင်တူတွေနေထားတဲ့အတွက်အခုလိုဝယ်လိုက်လာချိန်မှာဝယ်ရှင်ဖန်စီပြန်လည်မြင့်တက်လာတာဖြစ်တယ်လို့ပြည်မြို့နယ်ကဝယ်မွေးမြည်ရေလောက်ကင်တူတူကပြောပါတယ်ဝယ်တကောက်ကိုတားခွဲပြီးနောက်ရောင်းသားဝင်ရွယ်ရောက်ဖို့လေးလကနေ9လလောက်ထိမွေးမြည်ရပြီးရောင်းသားဝင်ရွယ်ဝယ်တကောက်တွေအစားစာကုန်ကြစရိတ်ကတော့၄သိန်းကနေ၄သိန်းခွဲဝန်းကျင်လောက်ထိကုန်ကြတယ်လို့ဆိုပါတယ်
ငါတို့လောက်ဖန်ဆီးသူတွေမဲစနစ်နဲ့အလှဲ့ကျငါးဖန်းထွက်နေရပါတယ်ပြည်ပဈေးကွက်ရှိတယ်လို့ပြည်ရင်းမှာစားသောက်မှုများတဲ့ငါတို့လောက်ကိုဖန်ဆီးသူများနေတဲ့အတွက်မဲစနစ်နဲ့အလှဲ့ကျထွက်ဖန်းနေရတယ်လို့အေအော်ဒီတိုင်းဒေတာကြီးကတပိုင်းတိုင်းငါးဖန်းလုပ်ငန်းလုပ်ကင်သူတွေကပြောပါတယ်ငါတို့လောက်ဖန်သူတွေအနေနဲ့အရင်နှစ်ကတရက်ကိုနှစ်ကြိမ်လောက်ပိုက်ချဖန်ဆီးခွင့်ရခဲ့ပေမဲ့အခုနှစ်မှာတော့ငါတို့လောက်ဈေးကောင်းနေပြီးဖန်ဆီးသူများနေတဲ့အတွက်မဲစနစ်နဲ့တရက်ကိုတစ်ကြိမ်သာဖမ်းဆီးခွင့်ရတယ်လို့ဆိုပါတယ်
။ကိုမဲနဲ့စောင့်နေရတဲ့အခါကျတော့ဒီမနေ့ရည်ပြည်ပြီးွားရင်မနေ့ရည်ပြည်ွားရင်ညရည်ပြည့်လို့ပြရတော့ဗျ။အညာနောက်မနေ့ရည်မှပြည့်အဲ့လိုဖြစ်ရတယ်ပြည့်လဲ့ဟောလေ။ဘိုက်ကမာတွေကတားများရတော့ကိုနဲ့ကိုစောင့်စောင့်နေရတာတလားတလားပဲပြည့်ရ။ကိုဆောင်ကိုဆောင်နဲ့ဆိုတော့မဲနဲ့ပြည့်ရတဲ့အခါကျတော့အဲဒီပိုက်နဲ့ဒီနဲ့မဆန့်တော့ညနဲ့မဆန့်တော့အခုဒီဒီဒီဒီလို့လေဒီလာဒီလာကိုလည်းကြထွက်သူမကြရအောင်ထွက်အဲ့လိုဆက်လို့ဆိုရင်ကျန်တဲ့မဲကြတော့ကုံသွားတဲ့ကောင်ကနောက်ရကြမှာထွက်ရတယ်အဲ့လိုပြောတယ်။အဲသူကလည်းတော့ဆောက်ရတယ်အဲ့ပါဂျားထုတ်ဆိုသူတို့ဂျားထုတ်ကနှက်ထားနေနေရာကြီးရှိတယ်။ဘယ်ရေလုံးသားကောင်းကောင်းနေရ။ရပ်ဖြစ်ကြမှာကြောင့်အဲ့တော့ပြစ်လို့ရှိရင်ဒါ9000 8000 3000ကျော်ကျော်ရတာပဲ။နေကုန်မရအောင်ဆိုတော့4000 5000လောက်ရတာ။ဆိုချင်ရ6000ကျော် 80 သားဆိုလို့ရှိရင်အမှ4000ငါကောင်ခနဲ့ဆဲ3ချက်သားဆိုရင်4ကောင်ကငါကောင်အဲ့လိုရှိတယ
်မြစ်တွင်ငါတလောက်ဖန်းစီရရှိမှုများတဲ့ရေလေပိုင်းနေရာတွေကိုသာမဲစနစ်နဲ့ပိုက်ချဖန်းစီခွင့်ပေးတာဖြစ်ပြီးတခြားနေရာတွေကိုတော့တတ်မှတ်ထားခြင်းမရှိဘဲအစဉ်ပြေတလို့ပိုက်ချဖန်းစီခွင့်ရှိတယ်လို့ဆိုပါတယ်လက်ရှိအချိန်ဟာငါတလောက်ဖန်းစီရရှိမှုများတဲ့ရာသီဖြစ်ပြီးဖန်းစီသူတွေအနေနဲ့တရက်ကိုအနည်းဆုံးချက်4000ကနေ3000ကျော်အထိဝင်ငွေရရှိနေကြတာဖြစ်ပါတယ်
ဒါငါတို့ရာသီကတော့ကုန်ကန်နီးနေပေါ့နော်ဒီငါတို့ရာသီကုန်ကန်နီးနေရမြောက်အလဲရောက်ပေါ့ကျွန်တော်တို့အခုဆိုရင်ဟိုအရင်တော့ဆိုရင်ပိုက်ကွက်ချဖို့ရေကိုတန်းစီပြီးဆောက်ရတယ်အခုကတော့မဆောက်ရတော့ဘူးဘာဖြစ်လဲဆိုတော့ငါတို့ကအရင်တော့ဆိုရင်ဒီနေ့ဒီနေ့ကိုသိန်းနဲ့ချီရတယ်2သိန်း3သိန်း3သိန်းအနည်းဆုံးရတယ်ပေါ့နော်အဲ့ဒီချိန်တော့ဆိုရင်တော့ပိုက်သမားတွေအများကြီးဖြစ်နေတယ်ဒါရေတအူးရေချအူးအဲ့ဒီအချိန်မှာဆိုရင်ကျွန်တော်တို့ကပိုက်ချတဲ့နေရာမှာတယောက်ပြီးမှတယောက်ချရတော့တန်းစီစရာနဲ့ဆောက်ရတယ်ပေါ့နော်အဆောက်တော့လည်းအကျိုးရှိတာပေါ့အခုကြတော့ကျွန်တော်ကတန်းစီတယ်မဆောက်ဘူး5ရတာနေသွားတဲ့ခါကျတော့ပိုက်သမားပိုက်ပြည့်မဲ့သူကနေသွားတယ်နေသွားတော့ကျွန်တော်မဆောက်တော့ဘူးတိုးတဲ့ချိန်အခုတပေါင်းလာဇန်ဒီဘက်ရောက်သွားတော့ကျွန်တော်တို့ငါတလောက်ရရှိမှုအာရနေသွားတယ
်ပြီးခဲ့တဲ့နှစ်ကငါတလောက်တပိတ်တာကိုကျက်4000လောက်တာအမြင့်ဆုံးဈေးရှိခဲ့ပြီးအခုနှစ်မှာတော့အရွယ်အစားလိုက်20သားကနေ30သားအရွယ်ကို10000ကျက်50သားအရွယ်တကောင်ကို3000ကျက်80သားကနေ80သားတကောင်ကို5000ကျက်အထိအတိအသင့်ပေါက်ဈေးရရှိနေပါတယ်။အေအော်ဒီတိုင်းဒေတာကြီးငါးလုပ်ငန်းဦးစီးဌာနအနေနဲ့တိုးမြစ်ကြောင်ဘိုကလေးမြစ်ကြောင်ပြန်မလော့မြစ်ကြောင်ရွေးမြစ်ကြောင်စတဲ့မြစ်ကြောင်လေးခုကိုငါတလောက်မျိုးတုံးမှုမဖြစ်စေရတဲ့အတွက်ငါးမျိုးထိန်းသိမ်းရေးဧရိယာအနေနဲ့သတ်မှတ်ပြီးနှစ်စဉ်စက်တင်ဘာ15ရက်ကနေအောက်တိုဘာ15ရက်နေ့အထိငါတလောက်ဖမ်းဆီးမှုမပြုလုပ်ကြဘို့တားမြစ်ထားလေးရှိပါတယ
်။အခုဆက်ပြီးမက်ရှလ19ရက်နေ့ကနေ26ရက်နေ့အထိဈေးကွက်တွင်တည်ကြနေမည်ဖြစ်သွားတဲ့လေယာထွက်ကုန်တည်နေစဉ်တွေကိုကြောပြပေးချင်ပါတယ်။မက်ရှလနာဇုတ်ပတ်မှာဖြစ်ပေါ်ခဲ့တဲ့တီးနယ်ရီရဲ့ဈေးကွက်စဉ်တွေကိုကြည့်မယ်ဆိုရင်ဖို့ကုန်ဘဲတွေနဲ့နှင်းရောင်စော်ဈေးတွေကအယောင်းဝယ်ဤနေတာကိုတွေ့ရပါတယ်။ရန်ကုန်ပြည်နယ်ဈေးကွက်မှာမက်ရှလ26ရက်နေ့ကပဲစင်ကုန်ရက် RC တဒန်ကို36,600ကျက်ခန့်ပေါက်ဈေးရှိနေပြီးတပတ်အတွင်းတန်ကို8000ကျက်ဝန်းကျင်လောက်ကျဆင်းသွားပါတယ်။ပဲဆိုင်ပြူထုံးမှုညွှန်နေခဲ့တဲ့အိန္ဒိယပြည်နယ်ဈေးကွက်မှာတော့ ပဲစင်းကလိုအချက်ဆက်ရှိနေပြီးဈေးလေးမြင့်တက်နေတာဖြစ်တယ်လို့ကုန်သည်တွေကပြောပါတယ
်။နိုင်အောင်ဆောင်ကဈေးကွက်ထဲအစ်စ်တွေအဝင်များလာပေမဲ့အယောင်းဝယ်အေးနေတာကြောင့်ဈေးကလည်းတည်ငြိမ်နေတယ်လို့ပွဲသားကုန်သည်တွေကပြောပါတယ်။မတ်လ28ရက်နေ့မန္တလေးဈေးကွက်ပေါက်ဈေးအရနှစ်နှစ်စမုံ45ပိတ်သားဝင်တစ်အိတ်ကိုငွေကျပ်35,500ကနေ39,500ကြာပေါက်ဈေးရှိနေပြီးနှမ်းပြူဂျပန်က43,000ကနေ43,000ကျပ်နှမ်းပြူရိုးရိုးက36,000ကနေ38,000ကျပ်နှမ်းညိုက28,500ကနေ29,000ကျပ်အတိအသင့်ပေါက်ဈေးရှိနေပါတယ်နှမ်းမျိုးစားလိုက်တိတ်ကိုငွေကျပ် 5,000 ဝန်းကျင်လောက်ပြန်ကျဆင်းသွားတာကိုတွေ့ရပါတယ
်တိဟုတ်ကဝယ်လိုက်နေရကြအယောင်းဝယ်ပုံမှန်ဖြစ်နေပြီးမဲ့ဈေးကွက်တွေမြေပဲဆန်တစ်တူဝယ်ရလာတဲ့အတွက်အခုပဲမှာတော့မြေပဲဆန်ဈေးတွေကအေးနေရဖြစ်တယ်လို့ကုန်တွေတွေကပြောပါတယ်မင်္ဂလီဈေးကွက်မှာတော့ဖေဖော်ဝါရီ9ရက်နေ့ဈေးကွက်ပေါက်ဈေးအရမြေပဲနီလုံးဆန်ကတပိတ်တာကိုအမျိုးစားလိုက်6800ကနေ8000ကျပ်ဖြစ်ပြီးအစွန်လုံးဆန်တေကတော့တပိတ်တာကို6600ကနေ9100ကျပ်အတီးတီးပေါက်ဈေးရှိနေပြီး300ကျပ်ကနေ900ကျပ်ကြာဈေးချဆင်းသွားပါတယ် S1 season ကတော့တပိတ်တာကို6100ကနေ6400ကျပ်ဖြစ်ပြီးပြည့်စီဆန်ကတပိတ်တာကို6400ကျပ်အတီးတီးပေါက်ဈေးရှိနေပြီးဈေးတည်ငြိမ်နေရကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနေ့စင်တွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်။ Pharma Times Media ပြောပြခဲ့တာပါ။အခုတော့ဥတုရာသီနဲ့အနာဂတ်စီစဉ်ပါဆွီဒင်မှာပလတ်စတစ်အမှိုက်ခင်မီနီသုံးခွဲထုတ်နေတာကိုပြောထားပါတယ်။ဆွီဒင်က site 0 လုပ်ငန်းကြီးဟာအနီအောက်နဲ့လေဆာရောင်ကြီးကင်မရာတွေနဲ့ဉာဏ်ရည်တုနည်းပညာသုံးပြီးပလတ်စတစ်မိုက်တွေကိုမျိုးစားခွဲထုတ်နေပါတယ်။မုတ်ထုတ်ကွန်ပလင်းကိုမျိုးစုံကနေအမစားပလတ်စတစ်ဘူးတွေအထိစွန့်ပစ်ပလတ်စတစ်တွေကိုပြန်သုံးပစ္စည်းထုတ်နိုင်အောင်ခွဲခြားနေတာပါ။နားလည်အောင်ပြောပြပေးပါအောင်ခင်ဗျာ။
ခင်မီနီးပညာတွေနဲ့စွန့်ပစ်ပလတ်စတစ်စာတွေကိုအမျိုးအစားခွဲပေးနေတဲ့ဆွီဒင်နိုင်ငံက site 0 လုပ်ငန်းကြောင့်ပလတ်စတစ်ပြန်လည်အသုံးချရေးလုပ်ငန်းတွေနှိုးထလာလိမ့်မယ်လို့မျှော်လင့်နေကြပါတယ်။အစိုးရမဟုတ်တဲ့အဖွဲ့အစည်းဖြစ်တဲ့ Swedish Plastic Recycling Plastic ပြန်လည်အသုံးချရေးလုပ်ငန်းကနေအောင်ရောင်ကြီး၊လေဆာရောင်ကြီးနဲ့ကင်မရာတွေကိုပါသုံးပြီးတော့ပစ္စည်းအမျိုးအစားခွဲထုတ်နေတာပါ။မြို့တော် Stockholm ကနေ124မိုင်အကွာမှာရှိတဲ့ Motala မြို့မှာ2023ခုနှစ်နောက်ပိုင်းလောက်ကစပြီးတော့ကမ္ဘာအကြီးဆုံးနဲ့ခေတ်အမီဆုံးပြန်သုံးပလတ်စတစ်ပစ္စည်းလုပ်ငန်းစတင်လာခဲ့တာဖြစ်ပါတယ်။ Swedish Plastic Recycling ရဲ့အမှုဆောင်အရာရှိချုပ် Mattis Philipsson ကလုပ်ငန်းသဘောအခုလိုရှင်းပြပါတယ
်။ In Swedish households, people are sorting each packaging type separately. So we receive all the collection.
Swedish နိုင်ငံတွေကအိမ်တွေမှာအမှိုက်အလုံးကိုအမျိုးအစားခွဲပြီးအမှိုက်ပုံးနေတဲ့စွန့်ပစ်လေးရှိပါတယ်။အဲ့ဒီလိုခွဲခြားပြီးသားအမှိုက်တွေဒီဆက်ယုံကိုရောက်လာတာပါ။ဒီနေရာကတော့စက်ရုံရဲ့အလဲဘိုးဖြစ်ပါတယ်။ပလတ်စတစ်အမှိုက်အမျိုးအစားပေါင်း12မျိုးထိခွဲထုတ်ပေးနိုင်တာကတော့ထူးခြားမှုလို့ပြောရမှာဖြစ်ပါတယ်။နောက်ပြီးတစ်နှစ်ကိုပလတ်စတစ်အမှိုက်တန်ချိန်2သိန်းလောက်အထိအမျိုးအစားခွဲပေးနိုင်ပါတယ်။ရုပ်ကျွင်းလောင်စာထုတ်လို့အသုံးပြုမှုလျှော့ချပြီးထုတ်လုပ်ပြီးသားပစ္စည်းတွေကိုပြန်လည်အသုံးချတဲ့ Circular Economy စီးပွားရေးလုပ်ငန်းမှာတစ်စိတ်တစ်ပိုင်းအဖြစ်ပါဝင်ခြင်းလို့အခုလိုလုပ်ကင်နေကြတာပါ။
ထုတ်ပေါ်ပစ္စည်းတွေမှာပြန်သုံးလို့ရမယ့်ပလတ်စတစ်တမျိုးကိုအသုံးချရမယ်ဆိုတော့ EU ရဲ့ဥပဒေတရားထွက်လာပြီးရင်တော့ပြန်သုံးပစ္စည်းလုပ်ငန်းတွေပုံမတိုးတက်လာမယ်လို့ဒီလုပ်ငန်းမှာလုပ်ကိုင်နေကြတဲ့သူတွေကမျှော်လင့်နေပါတယ်။ဒီဆက်ယုံတစ်ခုထဲနဲ့တင်ဆွီဒင်တနိုင်ကလုံးကထွက်တဲ့ပလတ်စတစ်အမိုက်အားလုံးကိုလက်ခံဆောင်ရနိုင်တယ်လို့လည်းပြောပါတယ်။ထောင်နဲ့ချီတဲ့ပလတ်စတစ်အမိုက်တွေကိုဆက်ကြီးတွေနဲ့အမျိုးအစားအလိုက်ကဏ္ဍအလိုက်ခွဲထုတ်တာပါ။ရွေးရှာကပတ်ပေါ်ကပလတ်စတစ်တွေကိုအနီအောက်ရောင်ကြီးအောက်ကဖြတ်သွားစီပြီးတော့ခွဲထုတ်လိုက်တဲ့ပလတ်စတစ်တွေကိုအမျိုးအစားအလိုက်လေပြင်းနဲ့မှုတ်ပြီးတော့တတ်မှတ်လမ်းကြောင်းအတိုင်းနေရာခွဲပြီးတော့ပို့ပါတယ်။ PVC နဲ့ polyester ပါဝင်တဲ့ပလတ်စတစ်တွေကိုလည်းဒီဆက်ယုံမှတိချခွဲထုတ်နိုင်ပါတယ်။အရင်တုန်းကတော့အဲ့ဒီဓာတ်နှမျိုးပါဝင်တဲ့ပစ္စည်းတွေကိုပြန်ပြီးတော့ထုတ်လို့အသုံးချလို့မရပါဘူး။
And what makes it special?
အရင်ဆက်ရုံအဟောင်းတုန်းကဆိုရင်ပလတ်စတစ်အမှိုက်50ရာခိုင်နှုန်းလောက်ကိုအမျိုးအစားခွဲလို့မရတဲ့အတွက်မီးရှို့ဖျက်ဆီးပြရပါတယ်။အခုတော့ပြစ်လိုက်ရတဲ့ပလတ်စတစ်အမှိုက်က500ခိုင်နှုန်းတောင်မရှိတော့ပါဘူး
။ပလတ်စတစ်တွေပြန်လည်အသုံးချတဲ့နေရာမှာဆွီဒင်ကထိတ်တန့်နိုင်ငံတစ်ခုတော့မဟုတ်သေးပါဘူး။2022ခုနှစ်မှာပလတ်စတစ်35ရာခိုင်နှုန်းလောက်သာပြန်ပြီးတော့အသုံးချတယ်လို့ဆွီဒင်သဘာဝပတ်ဝန်းကျင်အေဂျင်စီ EPA ကပြောပါတယ်။ ဆူဒန်နိုင်ငံရဲ့ထောင်အုံတပ်မှုထုတ်လွှင့်မှုခုနှစ်ရာခိုင်နှုန်းဟာအပူဓာတ်နဲ့လက်စစ်တအားထုတ်လုပ်တဲ့နေရာမှာတုံးနေကြတဲ့ပလတ်စတစ်အမိုက်မီရှိုရစီကထွက်လာတာလို့လဲ EPA ကပြောပါတယ်။ဆွီဒင်သဘာဝပတ်ဝန်းကျင်အေဂျင်စီကပလတ်စတစ်ထုတ်ပုံးမှုဆိုင်ရာကျွမ်းကျင်ပညာရှင်အနာစတန်မတ်ကအခုလိုပြောပါတယ်။
The Swedes are good at recycling in general metals, paper and glass.
ဆူရင်လူမျိုးတွေကသံတတ်ထုစက်ကူနဲ့ဖန်တယ်လူပစ္စည်းတွေပြန်ပြီးတော့အသုံးချတဲ့နေရာမှာတော်ကြပါတယ်။ဒါမျိုးလောက်လာတာကလည်းကြာလာပါပြီ။ဥပမာစက်ကူအဟောင်းတွေကိုပြန်ပြီးတော့ထုတ်လုပ်ရောင်းချတဲ့လုပ်ငန်းတွေမျိုးရှိတာပါ။ဒါပေမဲ့လည်းပလတ်စတစ်ကြတော့ကျမတို့ကတိတ်ပြီးတော့မလုပ်ကင်တတ်ကြသေးပါဘူး။ပလတ်စတစ်မှိုက်တော်တော်များများကိုအမျိုးအစားတောင်းမှမခွဲနိုင်တာကတော့အိမ်တွေမှာရောစီးပွားရေးလုပ်ငန်းတွေအတွက်ပါတကယ်ပြဿနာဖြစ်ပါတယ်။ဒါကြောင့်ပလတ်စတစ်အမျိုးအစားခွဲနိုင်ဖို့ကတကယ်ကိုလိုအပ်တာပါ
။အသစ်ထုတ်လုပ်လိုက်တဲ့ပစ္စည်းတဲ့ပြန်သုံးပစ္စည်းကနေလာတဲ့ပလတ်စတစ်ပစ္စည်းတွေဟာခန်းမြ35ရာခိုင်နှုန်းပိုးပြီးတော့ဈေးများနေတဲ့အတွက်တွင်တွင်ကျကျသုံးဆွဲဖို့ကတော့ခက်ခဲနေပါသေးတယ်။ထုတ်ပိုးပစ္စည်းနဲ့ထုတ်ပိုးပစ္စည်းအမိုက်ဆိုင်ရာနေဥပဒေ PPWR ကိုဥရောပသမဂ္ဂကထုတ်ပြန်ပြီးရင်တော့ပြန်သုံးပစ္စည်းလုပ်ငန်းတွေပိုးပြီးတော့တွင်ကျလာလိမ့်မယ်လို့လည်းစောင့်ကြည့်သူတွေကယူဆပါတယ်။2030ပြည့်လုံရောက်တာနဲ့ပလတ်စတစ်ထုတ်ပေါ်ပစ္စည်းတွေမှာပြန်လည်ထုတ်လို့အသုံးချလို့ရမယ့်ဓာတ်ပစ္စည်း30ရာခိုင်နှုန်းကနေ30ရာခိုင်နှုန်းအထိပတ်ဝန်းကျင်ရမယ်လို့ EU အဖွဲ့ဝင်28နိုင်ငံကမတ်လ၄ရက်နေ့မှာပဲဆုံးဖြတ်ခဲ့တာပါ။ဒါဟာဈေးကွက်ကိုပြောင်းပြစ်မဲ့အရာဖြစ်ပြီးတော့ပလတ်စတစ်အမိုက်တွေကိုထိရောက်စွာအမျိုးအစားခွင့်တိုင်းမှာကြီးမားချက်ပြည့်မီမယ်လို့လည်း Swedish Plastic Recycling ရဲ့အမှုဆောင်အရာရှိချုပ် Philip Sang ကပြောပါတယ်။တချို့တော့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်တွေကတော့နီးပညာတွေပိုကောင်းလာတဲ့အကြောင်းပြောဆိုနေကြတာဟာပလတ်စတစ်တွေကိုဒီအတိုင်းမပြတ်ဆက်လက်ထုတ်လုပ်သုံးစွဲလို့ရတယ်ဆိုတဲ့သဘောတည်းရောက်နေတယ်လို့ထောက်ပြပါတယ်။ Tara Ocean Foundation ကပလတ်စတစ်အမှတ်ရေးရာကျွမ်းကျင်သူ Harry Bogri Costa ကအခုလိုသုံးသပ်ပြပါတယ်။
Ouais, le principe c'est de continuer à améliorer effectivement le là on parle essentiellement de tri
ပလတ်စတစ်နဲ့ပတ်သက်တဲ့စိတ်ခေါ်ချက်ကသူတို့ကိုပိုကောင်းအောင်ပြန်လည်ထုတ်လုပ်သုံးချဖို့ဒါမှမဟုတ်အမိုက်တွေကနေငွေတွေပြန်ထွက်လာဖို့မဟုတ်ပါဘူးသူ့နေရာမှာစားထိုးစရာပစ္စည်းရှာပြီးပလတ်စတစ်တွေကိုဖယ်ရှားပစ်ဖို့ကတကယ်စိတ်ခေါ်ချက်ပါပလတ်စတစ်အမိုက်တွေကြီးထွားလာနေတဲ့ကိစ္စလမ်းကြောင်းပြောင်းသွားလို့မဖြစ်ပါဘူးသူတို့သုံးနေတဲ့ဤပညာကစိတ်ဝင်စားစရာကောင်းပါတယ်ဒီကမ္ဘာလုံးကလူဖွဲ့စည်းတစ်ခုလုံးပလတ်စတစ်အသုံးချမှုလျှော့ချပြီးအမိုက်မျိုးစားတွေကောင်းကောင်းခွဲထုတ်မယ်ပြန်လည်အသုံးချမယ်ဆိုရင်တော့စိတ်ဝင်စားစရာကောင်းပါပါ
လက်ရှိမှာတော့ဂျာမနီနဲ့နော်ဝေနိုင်ငံမှာလဲ site 0စက်ယုံလိုနီးပညာပုံစံအတိုင်းပလတ်စတစ်အမျိုးအစားခွဲပေးတဲ့ခင်မီစက်ယုံတွေတည်ဆောက်နေကြပြီဖြစ်ပါတယ်။ကျွန်မလုံလောက်ပ
ါ။ဆွေဒီမှာပလတ်စတစ်အမှတ်ကိုခင်မီနီးသုံးခွဲထုတ်နေတာနားလောင်ပြပြပေးခဲ့တာပါ။အခုတော့သတင်းတွေတဲကသုတပါထိုင်းနိုင်ငံမှာနိုင်ငံခြားသားလုပ်ခွင့်မရှိတဲ့အလုပ်တွေအကြောင်းပြောထားပါတယ်။မြန်မာနိုင်ငံကရွှေပြောင်းလုပ်သားအများဆုံးရှိတဲ့ထိုင်းမှာနိုင်ငံသားအလုပ်သမားတွေမလုပ်ရလို့သတ်မှတ်ထားတဲ့လုပ်ငန်း20ကျော်ရှိနေပါတယ်။ဘယ်လိုလုပ်ငန်းမျိုးစားတွေလဲဆိုတာမန်းညိုညိုလင်းပြောပြပေးပါအောင်ခင်ဗျာ
အရှိတောင်အရှာနိုင်ငံတွေထဲမှာနိုင်ငံသားသားအလုပ်သမားအများဆုံးရှိတဲ့နိုင်ငံတွေမှာတစ်ခုအပါအဝင်ဖြစ်ပါတယ်။ထိုင်းနိုင်ငံမှာရှိနေကြတဲ့ရွှေပြောင်းအလုပ်သမားတွေဟာထိုင်းတနိုင်ငံလုံးလို့အားရဲ့30ရာခိုင်နှုန်းကျော်ကိုဖြစ်စီလုပ်ကိုင်ပေးနေကြတာပါ။ကော်လာဗျူးလို့ပြောကြတဲ့ကျောင်းဆရာလို့အထက်တန်းအင်ဂျင်နီယာလို့ IT ပညာရှင်လို့အလုပ်မျိုးတွေမှာလည်းပညာရှင်အဆင့်ရှိတဲ့နိုင်ငံသားအလုပ်သမားတွေကိုငှားရမ်းကြပါမယ်။စီးပွားရေးနိုင်ငံရေးမတည်ငြိမ်တဲ့မြန်မာနိုင်ငံလိုနိုင်ငံတွေကအလုပ်သမားအများစုကတော့အောက်ခြေအလုပ်တွေကိုလုပ်ကြရပါဗျ။ဘယ်လိုလဲ။ဘယ်လိုလဲ။ဘယ်လိုလဲ။အိမ်ဖော်၊ကလေးထိန်၊စောက်လုပ်ရေး၊ငါးဖန်း၊အထည်ချုပ်စားသောက်ဆိုင်အကူ၊ဈေးရောက်အကူ၊စိုက်ပျိုးရေးနဲ့မွေးမြူရေးစတဲ့အခြေခံအကျဆုံးအလုပ်တွေမှလုပ်ကြရတာပါ။ဒီလုပ်ငန်းတွေမှာထိုင်းရဲ့အိန္ဒိယနိုင်ငံတွေဖြစ်တဲ့မြန်မာ၊လာအို၊ကမ္ဘောဒီးယားကရွှေ့ပြောင်းအလုပ်သမားတွေလုပ်ကိုင်ကြပြီးဗီယက်နမ်အလုပ်သမားတချို့ကိုလည်းတွေ့နိုင်ပါတယ်။ ဒီထဲမှာနှစ်နိုင်ငံသဘောတူညီမှု MOU နဲ့လာပြီးအလုပ်လုပ်ကြသူတွေထိုင်းနိုင်ငံကိုနီလန်းတစ်ခုခုနဲ့ဝင်လာပြီးမှအလုပ်လုပ်ခွင့်အထောက်အထားလုပ်ပြီးလုပ်ကိုင်ကြသူတွေနဲ့တချို့ကလည်းဘာထောက်ထားမှမရှိဘဲတရားမဝင်လုပ်ကိုင်နေကြသူတွေကိုလည်းတွေ့ရပါတယ်ထိုင်းအစိုးရအလုပ်သမားရေးဆိုင်ရာအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့ရွှေပြောင်းအလုပ်သမားဆိုင်ရာ NGO တွေကတော့သူတို့ခောက်ယူထားတဲ့အချက်လက်တွေအရထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာ၊လာအို၊ကမ္ဘောဒီးယား၊ဗီယက်နမ်ကရွှေပြောင်းအလုပ်သမားပေါင်း၄သန်းကနေ၅သန်းအထိရှိနေပြီးဒီထဲမှာမြန်မာရွှေပြောင်းအလုပ်သမားတွေကအများဆုံးဖြစ်ပြီးခန့်မှန်းခြေ၃သန်းအထက်မှာရှိတယ်လို့စီးရင်တွေမှာဖော်ပြချပါတယ်အခုလိုထိုင်းနိုင်ငံကိုမြန်မာအပါအဝင်ရွှေပြောင်းအလုပ်သမားတွေအလုပ်လာလုပ်ကြတာမှာထိုင်းအစိုးရကနိုင်ငံသားရွှေပြောင်းအလုပ်သမားတွေလုပ်ပိုင်ခွင့်မရှိတဲ့အလုပ်တွေကိုဥပဒေပြုသတ်မှတ်ထားပါတယ်။ဒီထဲမှာလုပ်ပိုင်ခွင့်လုံးဝမရှိဘဲတင်းတင်းကြပ်ကြပ်သတ်မှတ်ထားတဲ့အလုပ်အကိုင်းက28မျိုးရှိတာပါ။အဲဒါတွေကတော့တစ်သားထုထွေးတဲ့လုပ်ငန်း၊တည်ယူဖို့ဆောင်ရင်မော်တော်ယာဉ်တွေမောင်းတဲ့လုပ်ငန်း၊လေလံလုပ်ငန်း၊စိမ်းနဲ့ကြောက်သွေးပြီးအယောင်တင်တဲ့လုပ်ငန်းစပင်းညက်ချင်းစပင်းအလှပြုပြင်ခြင်းနဲ့မိကအလှပြုပြင်ခြင်းလုပ်ငန်းအထည်လက်ရက်လုပ်ငန်းကျူပင်ဂျိန်ဆေးကြောက်ကောက်ယူဝါမြက်ကြက်မွေးအုံရွက်အုံလက်ဖိုက်ဘာအမြင်အဲ့ဒါတွေကနေအသုံးဆောင်ပစ္စည်းထုတ်တဲ့လုပ်ငန်းမိုင်းငိုင်စက်ကူလက်မှုလုပ်ငန်းယွန်းထည်လုပ်ငန်းထိုင်းအမှုပညာဒုရီယာတွေထုတ်တဲ့လုပ်ငန်းခြေသေးလက်သေးလုပ်ငန်းရွှေတဲငွေတဲလုပ်ငန်းကြီးတဲလုပ်ငန်းထိုင်းအယုတ်လုပ်ငန်းဖုံးကြီးအလူခံတပိတ်လုပ်ငန်းပိုးထည်လက်ရည်လုပ်ငန်းဗုဒ္ဓရုပ်ပွားတော်လုပ်ငန်းအထည်ဆက်ကူရိုးနဲ့လုပ်တဲ့ထီးလုပ်ငန်းနိုင်ငံတကာကုန်သွယ်မှုနဲ့ရင်းနှီးမြှုပ်နှံမှုကလွဲပြီးတခြားအကျိုးဆောင်လုပ်ငန်းထိုင်းအနှိတ်ခမ်းလုပ်ငန်းလက်နဲ့ secret လိပ်တဲ့လုပ်ငန်းဧည့်လန်းညွန်နဲ့ဧည့်သည်အကျိုးဆောင်လုပ်ငန်းမူရစီဝါနဲ့ခိုးယူထားတဲ့ပစ္စည်းတွေရောင်းချတဲ့လုပ်ငန်းထိုင်းဆက်ကောင်ဇက်ရုပ်တွေကိုရေးသားထုတ်ဝေတဲ့လုပ်ငန်းလက်နဲ့ပိုးချီထုတ်လုပ်တဲ့လုပ်ငန်းလုပ်ငန်းတစ်ခုလုံးအတွက်ဥဆောင်ညွှန်ကြားစီစဉ်မှုလုပ်ငန်းထိုင်းနိုင်ငံရဲ့ဥပဒေနဲ့တရားရေးဆိုင်ရာလုပ်ငန်းစတဲ့လုပ်ငန်း28မျိုးကိုနိုင်ငံသားရွှေပြောင်းအလုပ်သမားတွေလုပ်ခွင့်မရှိဘူးဆိုပြီးတရားဥပဒေနဲ့တင်းတင်းကြပ်ကြပ်ကတ်သတ်ထားတာပါဒီလိုလုပ်ငန်းတွေလုပ်ကိုင်းနေတာကိုတက်ဆိုင်ရန်ကဖမ်းမိခဲ့ရင်တော့အလုပ်သမားတွေအဖို့ထိုင်းနိုင်ငံမှာအလုပ်လုပ်ပိုင်ခွင့်ပိတ်ပင်ခံရတာ၊မူရင်းနိုင်ငံပြန်ပို့ခံရတာ၊ပြစ်ဒဏ်နဲ့တံငွေဆောင်ရတာတွေပြုလုပ်ခံရပြီးအလုပ်ရှင်တွေဘက်မှလည်းပြစ်ဒဏ်ခံရတာ၊တံငွေပေးဆောင်ရတာ၊နိုင်ငံသားကအလုပ်သမားငှားယူခွင့်ပိတ်ပင်ခံရတာတွေကြုံတွေ့ကြရမှာဖြစ်ပါတယ်ရှင်
။ထိုင်းမှာနိုင်ငံသားလုပ်ခွင့်မရှိတဲ့အလုပ်တွေအကြောင်းမညညိုလင်းပြပြပေးခဲ့တာပါအခုလိုပတ်စင်ကဏ္ဍတွေပြီးမှာတော့ VO ရဲ့စနေညအစီအစဉ်တွေဆုံးမသက်ခင်သတင်းချင်းချုပ်ကိုစောဝန်းလှိုင်ပြပြပေးပါအောင်ခင်ဗျာ
လက်ဗနိုနိုင်ငံတောင်ပိုင်းမှာစီးရဲအခြေအနေကိုလေ့လာနေတဲ့ကုလသမဂ္ဂဝန်ထမ်းဒီနာဘုံကြည်ကြလို့၄ရောက်တန်းရရသွားတယ်လို့ကုလသမဂ္ဂကပြောပါတယ်အစ္စရေးနဲ့လက်ဗနိုနယ်စပ်မြင်းတခြားခြေချင်းလေ့လာရေးလုပ်နေကြတဲ့ UNTSO အဖွဲ့ဝင်၄ယောက်နာဘုံကြည်ကြရောက်ပောက်ကွဲခဲ့တယ်လို့ကုလသမဂ္ဂရဲ့အပြစ်ခတ်ရစေးရေးလေ့လာဆောင်ကြည့်အဖွဲ့ UNTSO အဖွဲ့ကထုတ်ပြန်ပါတယ်ခင်ဗျ။ရုရှားနဲ့ဆက်ဆံရေးပြည်လည်တဲ့အိန္ဒိယအစိုးရနဲ့ဆက်ဆံရေးတိုးတက်အောင်ကြိုးစားဖို့ယူကရိန်းနိုင်ငံသားရေးဝန်ကြီးအိန္ဒိယကိုတွားရောက်ခဲ့ပါတယ်။ကြာသပတေးနေ့တည်းကရောက်နေတဲ့ယူကရိန်းဝန်ကြီးဒမီထရိုကူလေဘာဟာအိန္ဒိယနိုင်ငံသားရေးဝန်ကြီးဆူဘရာမယံဂျိုင်းရှန်ကာအပါအဝင်လက်ထောက်အမျိုးသားလုံခြုံရေးအကြံပေးအရာရှိနဲ့ဒီကနေ့မလ30ရက်နေ့မှာတွေ့ဆုံပါတယ်။အိန္ဒိယဟာစစ်အေးခေတ်ကာလကတည်းကရုရှားရဲ့အရင်းနှီးဆုံးမဟာမိတ်အဖြစ်ရပ်တည်လာခဲ့တယ်လို့ယူကရိန်းကိုကျူးကျော်စစ်တိုက်နေတဲ့အပေါ်မှာလည်းပြင်းပြင်းထန်ထန်ဝေဖန်ပြောကြားခြင်းမရှိသေးပါဘူးခင်ဗျာ။ဟောင်ကောင်မှာလူခွင့်ရေးနဲ့လွတ်လပ်မှုကိုတိုးမြင့်ဖြစ်နေမှုတွေမှာတာဝန်ရှိသူတွေအပေါ်အမေရိကန်ပြည်ဝင်ခွင့်ကန့်တတ်သွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်ခင်ဗျာ
။ကျေးဇူးပါကိုစောဝန်လိုင်းအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VO ရဲ့စနေညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကကိုရဲနိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ TN Wano ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမြပါVO ကိုအခုလိုနတ်ဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝါရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလေးအိပ်စက်အနိုင်နိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။